Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်နိုဝင်ဘာလ2ရက်ဗုဒ္ဓနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါရှင်ကျမခင်မြွှေထွေးပါအီရန်နိုင်ငံမိုဆူးမြို့သိမ်းတိုက်ပွဲပုံမပြင်းထန်လာနေရတဲ့အမျှအရက်သားပြည်သူတွေရဲ့လုံခြုံရေးအထူးစိုးရိမ်စရာအခြေအနေမှာရှိနေပါတယ်။တခါတောင်ကိုရီးယားဝန်ကြီးချုပ်နဲ့ထိပ်တန်းဆွေးနွေးအရာရှိနှုတ်ဦးကိုသမ္မတပတ်ကွန်ဟေကယာရုကနေအပြောင်းလဲတွေလုပ်လိုက်ပါတယ်။နောက်အမျိုးသမီးတွေကိုဖုန်ကြီးဝက်ခွင့်ကက်သလစ်အသင်းတော်ကတားမြစ်ထားတာဟာဘယ်တော့မှပြောင်းလဲမှာမဟုတ်ဘူးလို့ပုံရံမကြီးဖရန်စစ်ကပြောဆိုလိုက်ပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုအောင်နဲ့တို့ပြောပြပေးတော့ပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့ညသတင်းတွေပြီးနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
ကျမတို့နိုင်ငံရဲ့ဒီမိုကရေစီရရှိရေးအတွက်ငြိမ်းချမ်းရေးရရှိရေးအတွက်ပံ့ပိုးမှုတွေကိုဂျပန်နိုင်ငံကနေပြီးတော့လေးလေးလည်နဲ့ထောက်ခံခဲ့တာတဲ့အများကြီးကျမတို့အလေးထားပါတယ
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တွေ့ဆုံပြီးပြောဆိုသွားတာဖြစ်ပါတယ်ဒါပြင်ဂျပန်ရောက်မြန်မာတွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့ကြတဲ့အကြောင်းကုလထာနေကိုယ်စားလှယ်နဲ့နိုင်ငံတကာသံတမန်အဖွဲ့ရခိုင်ပြည်နယ်အခြေအနေကိုတွားရောက်လည်လာတဲ့အကြောင်းပြင်အမေရိကန်ပြည်ထောင်စုကတက်တစ္ဆဆက်ကျော်သက်အမျိုးသမီးကိရပညာရှင်တယောက်အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးပါမယ်ရှင
်။အီရန်နိုင်ငံမိုဆူးမြို့ကို IS စစ်သွေးကြွတွေလက်ထက်ကနေပြန်လည်တင်ယူဖို့ကြိုးစားနေတဲ့အီရန်တပ်ဖွဲ့တွေဟာဒီကနေ့ရာသီဥတုဆိုးဝါးနေတာကြောင့်ရှေ့ဆက်ဖို့ခက်ခဲရှိနေတယ်လို့မြို့သိမ်းတိုက်ပွဲပုံမပြင်းထန်လာနေတာနဲ့အမျှရက်သားပြည်သူတွေရဲ့လုံခြုံရေးအကြီးအကျယ်စွန့်ရတဲ့အခြေအနေမှာရှိနေတယ်လို့အကူအညီပေးရေးအဖွဲ့တစ်ခုကလည်းသတိပေးပြောဆိုလိုက်ပါတယ်။အဆိုးဆုံးအခြေအနေကိုရင်ဆိုင်ဖို့ကြိုးစားနေရတဲ့အကြောင်းနဲ့အရက်သားပြည်သူတသန်းနှစ်သိန်းရဲ့ဘဝတွေထိခိုက်နိုင်တဲ့အန္တရာယ်ကြုံနေရပြီးတော့အီရန်နိုင်ငံတစ်ခုလုံးရဲ့အနာဂတ်ဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဒီဒုက္ခသည်ဆိုင်ရာနော်ဝေကောင်စီက Wolfgang Grassmann ကပြောပါတယ်မျိုးရင်းကနေရက်သားထောင်ပေါင်းများစွာထွက်ပြေးနေကြသလိုဆောင်းမြောင်းပစ်ခတ်တာတွေနဲ့ဖောက်ခွဲတိုက်ခိုက်တာတွေကြောင့်သေဆုံးသူအများပြားရှိခဲ့ပြီးဖြစ်တယ်လို့လည်းဒီဘက်ကပြောပါရယ်မျိုးရင်းမှာရှိတဲ့သူတွေအတွက်အစားအစာရေးနဲ့ဆေးဝါးအကူအညီတွေကလိုအပ်နေသေးပါဒါပေမဲ့လက်ရှိတိုက်ပွဲတွေကြောင့်လိုအပ်နေတဲ့အကူအညီတွေနဲ့လူသားချင်းစာနာတဲ့အထောက်ပံ့တွေဖြန့်ဝေပေးရမှာအခက်အခဲတွေရှိလာတာကြောင့်အခြေအနေကပိုပြီးတော့ဆူလာနိုင်ပါတယ်အီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမျိုးဖြစ်တဲ့မိုဆူးကိုအာရစစ်သွေးကြွတွေကနှစ်နှစ်ကျော်ကြာသိမ်းပိုက်ထားခဲ့ပြီးတဲ့နောက်အခုဒီမျိုးကိုပြန်လည်သိမ်းယူဖို့အီရန်တပ်ဖွဲ့တွေကထိုးစစ်ဆင်နေတာမှာတရင်းနှစ်ပတ်ကျော်ကြာလာခဲ့ပြီးတဲ့နောက်မှာတော့မနေ့ကဒီအင်္ဂါနေ့မှာဥရက်ထုတက်ဖွဲ့တွေဟာမျိုးရင်းကိုစတင်ဝင်ရောက်နိုင်ခဲ့ပါတယ်ရှင်
။လူလူသမောရစစ်တပ်တွေအရလူလူထောက်ခံမှုတိတ်မကွာတော့တဲ့အချိန်မှာပဲဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်နဲ့ရီပက်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ဟာနောက်ဆုံးအနေနဲ့အကြိတ်အနည်းမဲဆွယ်စည်းရုံးနေကြပါတယ်။ဖလော်ရီဒါပြည်နယ်ဒိတ်စီးရီမှာမဲဆွယ်စည်းရုံးခြင်းအတွေ့ဟီလာရီကလင်တန်ကဒေါ်နယ်ထရမ့်ပေါ်ပြန်ပြီးတော့ဝေဖန်တိုက်ခိုက်လာပါတယ်။နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခြင်းကိုပိုင်အီးမေးလ်ဆာဗာတုံးခဲ့တဲ့အပေါ်အမေရိကန်စုံစမ်းစစ်ဆေးဘီရို FBI ကပြန်ပြီးတော့စစ်ဆေးမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုဟီလာရီကရက်တော်ကြာအောင်ဝေဖန်ပြောဆိုနေခဲ့တာပါ Trump ကိုတရားဝေဖန်မှုဟီလာရီအနေနဲ့ဝန်လင်းနေပုံရပါမယ် Trump မှာအမျိုးသမီးတွေပေါ်ချိုးနှိမ်ပြီးတော့စော်ကားမော်ကားပြောဆိုခဲ့တယ်ဆိုပြီးတော့ဝေဖန်တိုက်ခိုက်ပါတယ်ကိုယ်လေးချင်းတက်လာတာနဲ့ပတ်သက်လို့ Trump ရဲ့အပြောဆိုခံခဲ့ရဘူးပြီး Trump နဲ့တလကျော်ကြာအောင်မကြေမလည်ဖြစ်ခဲ့ဘူးတဲ့အရင်မဲဆက်ကြဝလာဟောင်းအဲလီရှာမာချာဒူဟာအင်ဂါနီကဒီကလင်တန်ရဲ့လူလူစုဝေးပွဲမှာတက်ရောက်စကားပြောခဲ့ပါတယ်ဟီလာရီကထရမ့်ကိုအဲ့လိုဝေဖန်တိုက်ခိုက်နေချိန်မှာထရမ့်ကတော့သမ္မတဥပမာရဲ့အထင်ကြီးအကြမ်းမာရေးဆော့ရှောက်မှုအစည်းအဝေးဟာ2018ခုနှစ်အတွင်းကြမ်းမာရေးအာမဂန်ကျင်းွေ20ရာခိုင်နှုန်းအထိမြင့်တက်သွားစေလိမ့်မယ်ဆိုပြီးတော့ဝေဖန်ထိုးနှက်နေပါတယ်ခင်ဗျာ
စီးရီးယားဆူယားနယ်တပုံဖွဲ့တွေဟာနှစ်ချမ်းကွဲနေတဲ့နိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာစစ်ရာဇဝတ်မှုတွေကျူးလွန်နေနိုင်တယ်လို့ဆိုပြီးကုလသမဂ္ဂကနှစ်ဖက်စလုံးကိုသတိပေးနေပါတယ်။မြို့အရှိချမ်းကတပုံဖွဲ့တွေထိန်းချုပ်ထားတဲ့ရက်ကွက်တွေကိုပြန်လည်သိမ်းယူဖို့အစိုးရတပ်ဖွဲ့တွေကကြိုးစားနေတာမှာတပုံတွေရဲ့ချစ်ကုတ်စကန်တွေကိုလေကြောင်းကနေတိုက်ခိုက်နေပြီးတစ်ချိန်တည်းမှာလည်းအဲ့ဒီနေရာတွေကိုအစားအစာနဲ့လူသားချင်းစာနာမှုအကူအညီတွေပေးလို့မရအောင်ဝန်ရံပိတ်ဆို့ထားပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့သဘုံအဖွဲ့တွေကလည်းစီးရီးယားဆူယားထိန်းချုပ်ရာအလက်ဘုံမျိုးအနောက်ပိုင်းကိုအပြင်းထန်ထိုးစစ်ဆင်နေပြီးတော့ပိတ်ဆို့ထားတာတွေကိုဖယ်ရှားဖို့ကြိုးစားနေတာပါ။ဒီအခြေအနေတွေကြောင့်အရက်သားပြည်သူထိခိုက်သေဆုံးတာတွေပိုပြီးတော့များလာနေပါတယ်။ပြီးခဲ့တဲ့ရက်အနည်းငယ်အတွင်းမှာကိုပဲလူ40ကျော်သေဆုံးပြီးအများပြားထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းကုလသမဂ္ဂကပြောထားပါရဲ့ရှင်
။ပြည်သက်နိုင်ငံကာလီစခန်းကနေရွှေပြောင်းခံရတဲ့အရွယ်မြောက်သေးတဲ့ရွှေပြောင်းဒုက္ခသည်တွေကိုဒီကနေ့ပြင်သစ်တောင်းဝန်ရှိသူတွေကနိုင်ငံတော်မှာရှိတဲ့ဒုက္ခသည်စီစီရေးစင်တာရီစီကိုဘတ်ကားတွေနဲ့စတင်ပို့ပေးနေပါတယ် လွန်ခဲ့တဲ့တနင်္ဘတ်တည်းဒုက္ခသည်တွေကိုရှင်းလင်းခဲ့တဲ့ဒီစခန်းမှာပဲအရွယ်မရောက်သေးတဲ့ဒုက္ခသည်ကလေးတွေကိုကုန်တက်တာကြီးတွေနဲ့စောက်ထားတဲ့အိမ်တွေထဲမှာယာယီနေရပေးထားပြီးအခုတော့ဒုက္ခသည်စီစီရေးစင်တာတွေကိုပို့ပေးနေပါတယ်ဒီကနေ့အစောပိုင်းမှာပဲဒုက္ခသည်ယောက်ျားလေးတွေကိုစခန်းထဲကနေဘတ်ကား3စီးနဲ့ခေါ်ဆောင်သွားပါတယ်မိဘအုပ်ထင်းသူမရှိတဲ့ဒုက္ခသည်ကလေးငယ်1500လုံးကိုဒီနေ့မကုန်ခင်ကားလေးစခန်းထဲကနေဘတ်ကားအစင်း30နဲ့ရွှေပြောင်းပေးသွားမယ်အကြောင်းဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ရွှေပြောင်းဒုက္ခသည်9000ကျော်ကိုပြင်သစ်တာဝန်ရှိသူတွေကကားလေးစကန်ကနေရွှေပြောင်းခဲ့တာပါဒါပေမဲ့အရွယ်မြောက်သေးတဲ့ဒုက္ခသည်ကလေးငယ်ရဲ့ကံကြမ္မာဘလို့ဖြစ်လာမလဲဆိုတာကိုတော့ဘယ်သူမှရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395ไคลโดมิเตอร์25กิโลเฮิรตซ์11965ไคลโดมิเตอร์32กิโลเฮิรตซ์9323ไคลโดมิเตอร์51กิโลเฮิรตซ์9885สนิทตนูนี่มาไคลไลมิเตอร์190กิโลเฮิรตซ์1905รู้เนี่ยว่าทุ่งลื่นปีนี่ว่าครับ
ပြည်အမေရိကန်တန်ကနေဗုဒ္ဓဟူးနေ့ညဒေသရင်းနဲ့နိုင်ငံကသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်။တောင်ကိုရီးယားဝန်ကြီးချုပ်နဲ့ထိပ်တန်းဆွေးရအရာရှိနှစ်ဦးကိုသမ္မတပတ်ကွန်ဟေကယာရုကနေအပြောင်းလဲလှုပ်လိုက်ပါရယ်။ဒီလိုအပြောင်းလဲလှုပ်လိုက်တဲ့အပေါ်မှာစန့်ကျင်သွားမယ်လို့အတိုက်ခံတွေကတော့ဒီကနေ့ကတိပြုပြောထားပါရယ်။ဒါဟာသမ္မတနဲ့အလွန်နီးကပ်တဲ့ဆက်ဆံရေးရှိတဲ့မျိုးသမီးရဲ့မလျော်ဩစာအသုံးချမှုအပေါ်မှာစုံစမ်းစစ်ဆေးတာတွေလုပ်နေတာကိုအာရုံပြောင်းမှုစူးစမ်းတာဖြစ်တယ်လို့တိုက်ခံတွေကပြောနေတာပါ။ခုတ်မင်းတက်ကတူကပေါမောက်ခါကင်ပြုံကျွန်းကိုဝင်းကြီးချုပ်အဖြစ်နဲ့သမရကခန့်အပ်လိုက်ပါတယ်။ကင်ဟာတောင်ကိုရီးယားနိုင်ငံလက်ရှိရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းပေးနိုင်မယ်။အရေးချင်းပြေဝသူတဦးဖြစ်ပြီးခိုင်မာအားကောင်းတဲ့ဝင်းကြီးအဖွဲ့ကိုဦးဆောင်နိုင်မယ်သူဖြစ်တယ်လို့သမရရဲ့ပြောခွင့်ရကပြောပါရတယ်။တောင်ကိုရီးယားငွေကြေးဆိုင်ရာဌာနတွေရဲ့ကော်မရှင်ဥက္ကဋ္ဌရင်ကျွန်းယန်းကိုတော့ဘာနာရေးဝင်ကြီးနဲ့ဒုတိယဝင်ကြီးချုပ်တာဝန်တွေပေးအပ်ခဲ့တယ်လို့အများပြည်သူလုံခြုံရေးနဲ့ဘေးအန္တရာယ်ကင်းရှင်းရေးဝင်ကြီးအဖြစ်ပတ်စွန်ချူးကိုယာရုခန့်အပ်လိုက်ပါတယ်။တော်တော်နဲ့အတိုင်းမဆွေးနေတာမရှိပဲသမရအနေနဲ့အခုလိုကြညာလိုက်တဲ့အပေါ်မှာအတိုက်ခံတွေဘက်ကပြစ်တင်ဝေဖန်လိုက်ပြီးတော့ဝင်ကြီးချုပ်အဖြစ်ယာရသတ်မှတ်ခံထားရတဲ့ကင်းကိုဝင်ကြီးချုပ်ဖြစ်တဲ့အတီးပြုတ်ပေးရမယ်ဒီလွတ်တော်ကြားနာပွဲတွေကိုအတိုက်ခံပါတီတွေကမတက်ရောက်ပဲသပိမောက်ကန့်ကွက်မှာဖြစ်တယ်လို့ရုံဟပ်သတင်းဌာနမှဖော်ပြထားပါတယ်သမရအပေါ်မှာလွှမ်းမိုးနိုင်သူလို့ဆိုတဲ့ဒီအမျိုးသမီးချွိုင်းစွန်စင်းဟာသမရနဲ့ရင်းနှီးမှုကိုအကြောင်းပြပြီးတော့ငွေကြေးအမြတ်ထုတ်ခဲ့တဲ့ဆိုတဲ့ကိစ္စကြောင့်သမရဘက်ကွန်ဟေယာရုကဆင်ပေးဖို့တောင်းဆိုဆန္ဒပြတာတွေရှိခဲ့တာပါရှင်
2014ခုနှစ်မတ်လကအိန္ဒိယသမုဒ္ဒရာထဲမှာပြတ်ကျသွားတဲ့မလေးရှားခီးသည်တွေလေယာဉ်အမှတ်390ဟာပြတ်ကျချိန်မှာလေယာဉ်ကိုထိန်းချုပ်မောင်းနှင်နေတဲ့သူမရှိဘူးလို့ satellite ဂျိုရုကနေဖမ်းယူရရှိတဲ့အချက်လက်တွေကိုလေးလာစမ်းစစ်ချက်မှာဖော်ပြထားပါတယ်လူပေါင်း239ယောက်လိုက်ပါပြီးတော့ပျောက်သွားတဲ့ဒီလေယာဉ်ရှေ့လျှောက်ရှာဖွေမှုတွေနဲ့ပတ်သက်လို့ကျွမ်းကျင်ပညာရှင်တွေစစ်တနီမြို့မှာစုဝေးခဲ့ကြတာနဲ့အမျှအခုစမ်းစစ်သုံးသပ်ချက်ကိုတော့ Australia တည်ယူပို့ဆောင်မှု Beijing လုံခြုံရေးဆိုင်ရာ Bureau ADSB ကဒီကနေ့ထုတ်ပြန်လိုက်တာပါလေရင်ဟာပျောက်ကွယ်မသွားခင်အချိန်နဲ့ပြုတ်ကျသွားခဲ့တယ်ဆိုတဲ့အချက်ကလေရင်နဲ့ satellite ဆက်သွယ်မှုတွေကနေရတဲ့အချက်လက်တွေနဲ့ကိုက်ညီနေရလို့လည်းသုံးသပ်ချက်မှာဖော်ပြထားပါတယ်။စီကုံပြီးတမို့တရားနဲ့ထိုးကျမသွားခင်မှာလေရင်ဟာမောင်းသူမဲခဲ့ပုံရတယ်လို့ Australia စုံစမ်းစစ်ဆေးသူတွေကယုံကြည်ထားပါတယ်။မလေးရှားခီးသည်တင်လေရင်ဟာမလေးရှားနိုင်ငံကွာလာလမ်ပူးမြို့ကနေတရုတ်နိုင်ငံဘီဂျင်းမြို့ကိုအသွားလမ်းမှာပျောက်သွားခဲ့တာပါ။အဲ့ဒီအချိန်ကစလို့နှစ်နှစ်ခွဲကာလအတွင်းအိန္ဒိယသမုဒ္ဒရာတစ်ဝိုက်ကမ်းခြေတွေကမျောလာတဲ့လေရင်ရဲ့အစိပ်ပိုင်းတချို့ကိုရှာတွေ့တာရှိပေမဲ့လေရင်ပြတ်ကျတဲ့နေရာအတိအကျကိုတော့အခုထိမသိရသေးပါဘူးခင်ဗျာ
အမျိုးသမီးတွေကိုဖုန်ကြီးဝက်ခွင့်ကက်သလစ်အသင်းတော်ကတားမြစ်ထားတာဟာဘယ်တော့မှပြောင်းလဲမှာမဟုတ်ဘူးလို့ဆိုပြီးပုပ်ဟန်မင်းကြီးဖရန်စစ်ကအမျိုးသမီးဖုန်ကြီးဝက်ခွင့်ကိုပယ်ချလိုက်ပါတယ်ဆူဒီနိုင်ငံကနေရောမမြို့ကိုအပြန်လေရင်ပေါ်မှာအင်္ဂါနေ့တုန်းကအဲ့ဒါလိုပြောသွားတာပါဆူဒီနိုင်ငံကိုကျွတ်သွားကြွခဲ့တဲ့ဒီပုတ်ရဟန်းမင်းကြီးဖရန်စစ်ကိုကြိုဆိုတဲ့လူသရန်အသင်းတော်အကြီးအကဲကအမျိုးသမီးတယောက်ဖြစ်နေတာကိုထောက်ပြပြီးတော့ဆူရင်သတင်းတောက်တူကသူ့ကိုမေးခဲ့တာကိုပုတ်ရဟန်းမင်းကြီးကပြန်ဖြေခဲ့တာလည်းဖြစ်ပါတယ်။အမျိုးသမီးတွေဖုန်ကြီးဝက်ခွင့်နဲ့ပတ်သက်လို့စိတ်တပါဖြစ်တဲ့ပုတ်ရဟန်းမင်းကြီးဒုတိယမြောက်ဂျွန်ဖောကနောက်ဆုံးအရှင်းလင်းဆုံးပြောဆိုခဲ့တာရှိပြီးတော့ဒီကက်သလစ်အသင်းတော်အနေနဲ့အဲ့ဒီသဘောထားအတိုင်းဆက်ပြီးတော့ရှိနေတယ်လို့ဘယ်တော့မှပြောင်းလဲမှာမဟုတ်ဘူးလို့ပုတ်ရဟန်းမင်းကြီးဖရန်စစ်ကမိန့်ကြားသွားတာပါ။ဖုန်ကြီးအဖြစ်နဲ့တိတ်ခါတင်မြောက်ချင်းဆိုတဲ့ခရီးယံဘာသာဝင်တွေကိုပေးပို့တဲ့စာထဲမှာပုံဟန်မင်းကြီးဒုတိယမြောက်ဂျွန်ဖောကအမျိုးသမီးဖုန်ကြီးဝက်ခွင့်ကိုလက်မခံတဲ့အကြောင်းကိုရေးသားထားတာပါမျိုးသမီးတွေကိုဖုန်ကြီးအဖြစ်နဲ့တိတ်ခါတင်မြောက်ဖို့ကက်သလစ်အသင်းတော်မှာလုပ်ပိုင်ခွင့်မရှိဘူးလို့ကြေညာပြီးတော့ဒီဆုံးဖြတ်ချက်ကိုကက်သလစ်ဘာသာဝင်အားလုံးကလိုက်နာရမယ်ဖြစ်တယ်လို့ဒီပုံဟန်မင်းကြီးဒုတိယမြောက်ဂျွန်ဖောကဟောကြားထားခဲ့တာဖြစ်ပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံမှာခီးသည်တွင်ဆက်လီရကြီးနှိမ့်သွားတာကြောင့်ခီးသည်20မိနစ်သေဆုံးသွားတယ်လို့ AP သတင်းတရမှာဖော်ပြထားပါတယ်အခုခါမှာတော့အဲ့ဒီဆက်လီနှိမ့်မှုနဲ့ပတ်သက်လို့တာဝန်ရှိသူလို့ယူဆသူအမျိုးသမီးတဦးကိုရဲတွေကဖမ်းဆီးထိန်းသိမ်းထားပါတယ်မလေးရှားနိုင်ငံကပြန်လာတဲ့အင်ဒိုနီးရှားအလုပ်သမား90လောက်တင်ဆောင်ထားတဲ့ဆက်လီဟာရာသီဥတုဆွေးရနေတာကြောင့်ဒီကနေ့မနေ့အစောပိုင်းမှာအင်ဒိုနီးရှားပိုင်ဘတ်တန်ကျွန်းအနီးမှာနှိမ့်သွားတာပါအခုချိန်ထိတော့လူပေါင်း40လောက်ကိုကယ်တင်ထားနိုင်ခဲ့ပါတယ်မလေးရှားနိုင်ငံဂျဟိုးဘာရူကနေထွက်လာပြီး2နာရီလောက်အကြာမှာမိုးကြီးပြီးတော့လှိုင်းကြီးတာကြောင့်ဆက်လီနှိမ့်တာဖြစ်ပြီးတော့လူတွေအဆမတန်တင်ဆောင်ထားတယ်လို့လည်းအသက်ရှင်ကျန်ရသူတွေကပြောပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံအနောက်မြောက်ပိုင်းကဒီဖျော်ရည်ထုတ်တဲ့ဆက်ရုံတစ်ခုမှာမန်ဒရက်စ်မူရစေးပြား 23.5 မက်ထရစ်တန်ချိန်ကိုသိမ်းဆည်းရမိခဲ့ပြီးတော့ဒါဟာအိန္ဒိယမှာမူရစေးဝါပမာဏအများဆုံးဖန်ဆီးရမိတာဖြစ်တယ်လို့အိန္ဒိယအခခွန်အရာရှိတွေကဒီကနေ့ပြောပါတယ်ထောင်လိုက်ရေးအချက်လက်တွေကိုအခြေခံပြီးတော့ပြည်ရင်းအခွန်စုံစမ်းရေးဦးစီးဌာနအရာရှိတွေကအဲ့ဒီဆက်ယုံကိုဝင်ရောက်ဆင်းနှင်းရှာဖွေခဲ့တာမှာအခန်းတစ်ခုထဲမှာတရားမဝင်မှုရဲ့စေဝါတွေကိုရှာတွေ့ခဲ့တာပါဒီမှုရဲ့စေတွေကိုတော့အာဖရိကတိုက်ကိုပို့ဖို့လုပ်ခဲ့တာလို့အိန္ဒိယအကောက်ခွန်ဌာနအကြီးအကဲနာဂျစ်ရှန်းကပြောပါတယ်အဓိကတန်တရားရှိထားတဲ့ဆပ်ဟက်ဒူနာဒူဒါနီကိုဒီမွန်မိုင်းမြို့မှာဖမ်းဆီးခဲ့တဲ့အကြောင်းလဲမစ္စတာရှားကပြောပါတယ်ဒူဒါနီဟာရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းတစ်ခုမှာပါဝင်တဲ့သူတဦးလည်းဖြစ်ပါတယ်ရှင်။အရဗီယာကျွန်းဆွယ်ကအယ်ခိုင်ဒါအကြမ်းဖက်အဖွဲ့နဲ့ပူးပေါင်းပြီးတော့စီးပွားရေးလုပ်ငန်းတွေလုပ်တဲ့ရေမင်ငွေကြေးလဲလဲရေဝင်ဆောင်မှုလုပ်ငန်းတွေအဲ့ဒီလုပ်ငန်းရှင်ညီကိုနှစ်ဦးကိုတော့အမေရိကန်ပြည်ထောင်စုကစီးပွားရေးတံခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။အယ်အိုမာဂီနဲ့ညီကိုများငွေကြေးပို့ဆောင်ဝင်ဆောင်မှုပေးတဲ့ဒီကုမ္ပဏီကအမေရိကန်ပိုင်ငွေကြေးတွေကိုအဲ့ဒီကုမ္ပဏီအနေနဲ့လွှဲပြောင်းလို့မရအောင်ထိန်းချုပ်လိုက်တယ်လို့အဲ့ဒီကုမ္ပဏီနဲ့အမေရိကန်တွေစီးပွားရေးပူးပေါင်းဆောင်ရွက်တာတွေမလုပ်ရဘူးလို့တားမြစ်လိုက်တာပါရှင်
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုမခင်ပြူထွေးနဲ့ကိုအောင်တို့တင်ညာပေးခဲ့တာပါရှင်။အခုတော့ဒီသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ဂျပန်နိုင်ငံကမြန်မာနိုင်ငံကိုအကူအညီပေးမယ့်အကြောင်းနဲ့ပတ်သက်ပြီးအရင်ဆုံးတင်ပြပေးပါမယ်။မြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးအထောက်အကူဖြင့်ဒေါ်လာသန်း 8,000 နီးပါးပေးဖို့ဂျပန်ဝန်ကြီးချုပ်ကဒီကနေ့အတည်ပြုပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့9ရက်ကြာဂျပန်နိုင်ငံခီးစဉ်အတွင်းဒီကနေ့မှာဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့မနေ့ပိုင်းမှာတော့ဂျပန်နိုင်ငံရောက်ဒီမြန်မာတွေနဲ့လည်းတွေ့ဆုံခဲ့တာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ဂျပန်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးမတ်သိရင်ထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ငင်းတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဂုဏ်ပြုတက်ဖွဲ့နဲ့ဒီကနေ့ကြိုဆိုခဲ့ပါတယ်။ခေါင်းဆောင်တို့တွေ့ဆုံပြီးပြုလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးအထောက်အကူအဖြစ်ဂျပန်နိုင်ငံကဂျပန်ယန်ဘီလီယံ800ဒေါ်လာ10ဘီလီယံနီးပါးပေးမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကတိပြုပြောဆိုခဲ့ပါတယ
်။この少数民族地域への支援を含め日本は
မြန်မာနိုင်ငံကလူနည်းစုတွေနေထိုင်ရာဒေသတွေအတွက်အထောက်အကူတွေအပါအဝင်ဂျပန်ယန်ဘီလီယံ800ဒေါ်လာ 9.3 ဘီလီယံကိုဂျပန်မြန်မာပူးပေါင်းဆောင်ရည်အစီအစဉ်တွေကနေတဆင့်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကဒေသတွေနဲ့ကုန်ထုတ်လုပ်မှုတွေအတွက်စီးပွားရေးဖွံ့ဖြိုးမှုအထောက်ပံ့အနေနဲ့ပေးအပ်တာဖြစ်ပါတယ
်။ဂျပန်ဘက်ကဒီအကူအညီကို9နှစ်ကာလအတွင်းပေးအပ်သွားမှာဖြစ်ပြီးတိုင်းရင်းသားလူနည်းစုတွေဖွံ့ဖြိုးရေးအတွက်အစိုးရကဏ္ဍဘက်ကရောပုဂ္ဂလိကကဏ္ဍဘက်ကပါဂျပန်ယန် 40 ဘီလီယံထောက်ပံ့မှုစီစဉ်ထားတာဖြစ်ပါတယ်။ကျန်တဲ့ထောက်ပံ့ငွေတွေကိုတော့လေးစိတ်လျှက်စစ်တို့လိုကဏ္ဍတွေမှာအသုံးပြုမယ်လို့လည်းဂျပန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဂျပန်နိုင်ငံရဲ့အထောက်အပံ့အပေါ်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကလည်းအခုလိုပြောဆိုခဲ့ပါတယ်
။ကျမတို့နိုင်ငံရဲ့ဒီမိုကရေစီရရှိရေးအတွက်ငြိမ်းချမ်းရေးရရှိရေးအတွက်ပံ့ပိုးမှုတွေကိုဂျပန်နိုင်ငံကနေပြီးတော့လေးလေးလင်းလင်းထောက်ခံခဲ့တာလည်းအများကြီးကျမတို့အလေးထားပါတယ်။
ဆယ်စုနှစ်ပေါင်းများစွာဆေးဥချုပ်ရေးအောက်စီးပွားရေးစီမံခန့်ခွဲမှုညံ့ဖျင်းခဲ့တာရဲ့အကျိုးဆက်အဖြစ်နဲ့မြန်မာနိုင်ငံတွင်းလမ်းပန်းဆက်သွယ်ရေးနဲ့လျှက်စစ်ကဏ္ဍလိုအခြေခံအဆောက်အုံပိုင်းမှာလိုအပ်ချက်တွေကအများအပြားရှိနေတာပါမြန်မာနိုင်ငံရဲ့လေယာဉ်စိုက်ပျိုးရေးကဏ္ဍပူးပေါင်းဆောင်ရွက်ရေးအပါအဝင်အခြေခံအဆောက်အုံတည်ဆောက်ရေးဆိုင်ရာကဏ္ဍတွေမှာဂျပန်ဘက်ကအစဉ်တစိုက်အကူအညီပေးအပ်နေတာလည်းဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံရဲ့ဂျပန်နိုင်ငံခီးစဉ်ကနေဂျပန်ရင်းနှီးမြှုပ်နှံမှုတွေလည်းပိုပြီးတိုးလာဖို့စီးပွားရေးအတိုင်းအဝိုင်းကမျှော်လင့်ပါတယ်။မြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်မော်တော်ယာဉ်ထုတ်လုပ်ဖြန့်ဖြူးရောင်းချသူများအသင်းရဲ့ဥက္ကဋ္ဌအဖြစ်လည်းတာဝန်ယူထားတဲ့ဒေါက်တာဆိုးထွန်းကတော့အခုလိုပြောပါဗျ။
ကျွန်တော်တို့ကတစ်ကတော့ဒီအခုကတော့ဂျပန်နိုင်ငံကနေပြီးတော့ဒီလိုလာမဲ့ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ရင်တော့လက်ရှိကတော့ဒီတစ်ပတ်အစည်းအဝေးမှာလာပြီးရင်းနှီးမြှုပ်နှံမဲ့လူတွေပေါ့နော်။
ဒီဟာရောကျွန်တော်တို့တွေသူတို့ကတော့စိတ်ဝင်စားကြမယ်နေတာရှိပါတယ်ကျွန်တော်တို့ဆီကတော့လက်ရှိဟိုဂျပန်နိုင်ငံကတော့ဂရန်တက်ရှိတင်ပို့တန်နေတော့ဒီရေလုံငန်းကိစ္စရေလုံငန်းထွက်ကုန်တင်ပို့တာရှိတယ်နောက်ဆန်စပါးတော့ဒီမနေ့ကဒီနေ့ကတော့တင်ပို့တာရှိတယ်ပေါ့နော်ကျွန်တော်တော့ကျွန်တော်တို့အနေနဲ့အများကြီးတင်ပို့တဲ့ဟာတော့မရှိသေးပါဘူးအဲဗမာနိုင်ငံကိုလာပြောမှဂျပန်နိုင်ငံအနေနဲ့ရင်းနှီးမနှံမှုတွေပါလာမယ်ဆိုရင်တော့လေကျွန်တော်တို့အတွက်ကဒါလောက်ကန်ခွင့်လန်းနေရနိုင်တယ်နောက်တစ်ခါကလည်းဒီပညာနဲ့ပတ်သက်တဲ့ဟာတွေတန်တော်ကြီး transfer ပေါ့နော်ဒါတွေရနိုင်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ကတော့ဒါတော့လည်းအကောင်းပဲလို့ကျွန်တော်မျှော်လင့်ပါတယ်။လက်ရှိအနေထားမှာတော့ဒီကျွန်တော်တို့ဆီမှာလည်းဒီလိုပါအစည်းအဆက်ဆိုတော့ဒါနိုင်ငံကအဆင့်မီစက်မှုဆောင်တခုတီးစောင့်နေပါတယ်။ဒီစောင့်တဲ့နေရာမှာလည်းဂျပန်နိုင်ငံမှာရှိတဲ့ကုမ္ပဏီကြီးတွေကပါဝင်ပြီးတော့ယင်းနှုတ်နယ်လောက်ကန်တဲ့အတွက်ကြောင့်မို့လက်ရှိဂျပန်မှာရှိတဲ့ယင်းနှုတ်နယ်ပဲလူတွေစက်ရုံတီးစောင့်မဲ့လူတွေအတွက်ကတော့ရောစိတ်ဝင်စားတဲ့နေရာတခုလို့ကျွန်တော်သိပါတယ်။အဲ့မကြပါဘူးလေကျွန်တော်တို့အနေနဲ့ဒီမြန်မာရင်းမနေမှုဥပဒေကြာတန်းလာပြီဖြစ်တယ်။ဂျပန်နိုင်ငံအနေနဲ့ဟိုဒီအမေရိကန်နိုင်ငံအနေနဲ့လည်းဒီဆန်ရှင်ကိုလွတ်လိုက်တဲ့အတွက်ကြောင့်မလို့ဒီချက်လက်တွေကြောင့်ကျွန်တော်အနေနဲ့ဒါဂျပန်နိုင်ငံကနေရင်းမနေမှုကိုချက်လာနိုင်မယ်လို့ကျွန်တော်မြင်ပါတယ်
။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ရဲ့9ရက်ကြာဂျပန်နိုင်ငံခီးစဉ်အပြီးနောက်ဆက်တွဲခီးစဉ်အဖြစ်နဲ့မြန်မာစီးပွားရေးလုပ်ငန်းရှင်ကြီး30ကျော်တို့ဂျပန်နိုင်ငံကိုတွားရောက်ပြီးစီးပွားရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးဖို့လည်းရှိနေတာပါ။မြန်မာနိုင်ငံတွင်ဂျပန်ရဲ့အဓိကရင်းနှီးမြှုပ်နှံမှုတစ်ခုဖြစ်တဲ့တီလဝါအထူးစီးပွားရေးစုံတည်ဆောက်ရေးအပါအဝင်စီးပွားရေးလုပ်ငန်းနယ်ပယ်အများအပြားကိုဆွေးနွေးနိုင်လိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်ရှင်
။မတ်တင်ထိုင်းစုစည်းတင်ပြခဲ့တာပါရှင်။တဆက်ထက်မှာပဲဂျပန်နိုင်ငံရောက်မြန်မာတွင်တဲ့ဒေါက်အောင်ဆန်းစုကြည်တွေ့ဆုံကြတဲ့အကြောင်းကိုတင်ပြပေးပါမယ်။ဂျပန်နိုင်ငံကိုတရဝင်းခီးစဉ်ဖြစ်ရောက်ရှိနေတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မှာတော့ဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့တိုကျိုမြို့မှာတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာတစ်ဖက်တစ်လမ်းကဝိုင်းဝန်းကူညီဖို့တိုက်တွန်းလိုက်ပါတယ်။အထူးသဖြင့်တော့တိုင်းပြည်စီးပွားရေးတိုးတက်စေဖို့ပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့လည်းပါဝင်ကူညီကြဖို့ဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းလိုက်တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဂျပန်နိုင်ငံကိုချစ်ချေခီးစဉ်တွားရောက်နေတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့နိုဝင်ဘာလ2ရက်နေ့မနက်အစောပိုင်းမှာတော့ဂျပန်ရောက်မြန်မာနိုင်ငံသားတထောင်ကျော်နဲ့တွေ့ဆုံခဲ့ပါတယ်။ဒိုချိုမြို့ Ringa Royal Hotel မှာတွေ့ဆုံစဉ်အတွင်းဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့စီးပွားရေးကိုကမ္ဘာစည်းကွက်ထဲကိုဝင်တိုးနိုင်ဖို့ပုံမှန်ကြိုးစားအားထုတ်ဖို့လိုတယ်လို့ပြောဆိုခဲ့ပါတယ်။ဒီကနေ့မြန်မာနို
င်ငံမှာဆိုတစ်ခါတည်းကတော့တက်ဖို့လိုနေတယ်။အခုဒီစီးပွားရေးလောကမှာကျွန်တော်တို့ဝင်တိုးတဲ့အချိန်ကစီးပွားရေးရယ်နေတင်ပွင့်နေတယ်ပြောရတာဒီတော့အစားရရကျမတို့အနေနဲ့နောက်ကျနေတဲ့စီးပွားရေးကိုတိုးအောင်လုပ်ဖို့ဆိုတာအထူးချိန်ကလုပ်ဖို့ကျမတို့မဆသုံးချက်ပို့ပြီးတော့လုပ်လို့ဆိုလိုရတယ်ကျမတို့ကတခြားလူတွေကိုစူးစမ်းနေတာတခြားလူတွေပို့ပြီးတော့သဘောထားချင်းနေတာတခြားလူတွေပို့ပြီးတော့ပြန်မှခံနေတာကျမတို့တခြားလူတွေနဲ့တာဝန်ယူလို့ဖြစ်အောင်လုပ်နေဖြစ်တာအဲဒီချိန်ခါလုံးမှာကျမဆက်ဆက်တော့ဖြစ်ခဲ့တယ်ဖြစ်တော့မှဆက်ဆက်တော့ဖြစ်ခဲ့တယ်မြန်မာနိုင်ငံမှာအရင်ကရှိပြီရှိပါပြင်းပြင်းနဲ့ကိုဖြစ်ဖို့ဆိုတော့အားလုံးပိုင်းကိုကြိုးစားနေ
ဒီကောက်ပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်တရားဝင်ခီးစဉ်ဖြစ်တွားရောက်ခဲ့တဲ့ခီးစဉ်မှာတော့မြန်မာနိုင်ငံမှာဂျပန်နိုင်ငံကလုပ်ငန်းတွေရင်းနှီးမြှုပ်နှံလက်အောင်ကြိုးစားလိမ့်မယ်လို့လည်းမျှော်လင့်ထားကြတာပါဒီလိုရင်းနှီးမြှုပ်နှံမှုတွေနဲ့ကျွမ်းကျင်မှုတွေဟာတိုင်းပြည်စီးပွားရေးဖွံ့ဖြိုးမှုအတွက်အရေးကြီးတဲ့အကြောင်းကိုလည်းမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံချင်းမှာဒေါက်ဆန်းစုကြည်ကအလေးထားပြောကြားခဲ့တာဖြစ်ပါတယ်
ဒီဘာရင်မှာတော့ကျမတို့လိုအပ်တာရင်းနှီးမြှုပ်နှံမှုတွေအားလိုအပ်ပါတယ်။ဒါပေမဲ့ကျွမ်းကျင်တဲ့စီးပွားရေးမှာလိုအပ်ပါတယ်။ကျွမ်းကျင်တဲ့စီးပွားရေးမှာများဆိုတာအခုလက်ရှိအခြေအနေရဲ့အခွင့်အရေးတွေကိုမှန်မှန်ကန်ကန်ထိထိရောက်တုံးဆက်ပြီးတော့ကျမတို့နိုင်ငံရဲ့တိုးတက်မှုတွေဝန်ဝန်ပေါင်းဖို့တင်တာလို့ဆိုလိုတာ။ကျမတို့နိုင်ငံကအခုနောက်ကနေလိုက်ပေးတယ်ဆိုတော့ကျမတို့ကအသေးစိတ်အခေါ်အတစ်တွေနဲ့အရှိကိုရောက်အောင်လို့ကြိုးစားနေတယ်။ဆယ်ကျန်းစုပြည်တော်ကကျမတို့အရင်ဒါကြောင့်စီးပွားရေးတိုင်ပွဲမှာအရှိရောက်တဲ့သူတွေကိုလက်ညှိုးဖို့ဆိုတာအကြမ်းဖက်ပါတယ်။ဒါကျမတို့က17ရာစုနဲ့အတွေ့အကြုံနဲ့အရှိရောက်ပြီးပြန်ပြီးတိုးရပါမယ်။တခြားလူတွေဘယ်လိုထားလို့လဲတော့ကျမတို့ရှာပါတယ်။အဲ့ဒါလေးဝိုင်းဝန်းပြီးတော့ကြိုးစားပြီးတော့အများကြီးကြိုးစားတယ်
ဒီကနေ့တွေ့ဆုံစဉ်အတွင်းမှာဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံရေးလူမှုရေးနဲ့စီးပွားရေးတွေကိုအဓိကထားပြဆိုခဲ့ပါတယ်။ဂျပန်ရောက်မြန်မာနိုင်ငံသားများအနေနဲ့တိုင်းပြည်တိုးတက်ဖို့အတွက်တတအားကအားဖြည့်ကူညီသင့်တယ်လို့လည်းတိုက်တွန်းပြဆိုခဲ့တာပါ။ဒီမိုကရေစီလှုပ်ရှားမှုကိုအမြင့်တွေအောင်ဆက်လက်ကြိုးစားသွားမှာဖြစ်ပြီးကြားရတာဝန်ကိုဆက်လက်လှုပ်ဆောင်သင့်တယ်လို့လည်းဆိုပါတယ်။ဒါ့အပြင်တိုင်းပြည်ရဲ့လွှဲချက်အရခေတ်ပညာတတ်တွေအများကြီးလိုအပ်နေသေးတယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ
်။ပညာရေးကတော့ကျွန်တော်တို့နိုင်ငံမှာဆိုလို့ရှိရင်ပညာတတ်တွေအများကြီးပညာတတ်တွေဆိုတာအခုခေတ်မ ပညာတတ်တယ်ကျမတို့လို့ပါတယ်။ဒါနဲ့ဥပ္ပိပညာတတ်တွေဟာကျမတို့နိုင်ငံရဲ့ပဂတိအစီအစဉ်တွေနဲ့ဆက်နွယ်နေတဲ့ပညာမျိုးတွေကိုနားလည်သိမှတ်လို့ရပါတယ်။ကိုယ်နိုင်ငံရဲ့အတွက်ပြန်ပြီးတော့အကျိုးပြုမယ်ဆိုလို့ရှိရင်ကိုယ်နိုင်ငံရဲ့လိုအပ်ချက်တွေကိုသဘောပေါက်ဖို့။ဒါကြောင့်ပညာသင်တဲ့အခါမှာဒီလိုပဲကတည်းကကိုယ်နိုင်ငံကိုပြန်ပြီးတော့ပတ်ဖို့ခံနေတယ်ဆိုတာကိုစဉ်းစားစေချင်ပါတယ်။
ဒေါက်ဆာဆူချီအနေနဲ့ဂျပန်ရောက်မြန်မာနိုင်ငံသူနိုင်ငံသားတွေနဲ့တနားရီကြော်ကြတွေ့ဆုံခဲ့ပြီးတက်ရောက်လာတဲ့သူတို့ရဲ့မိခွန်းအနေငယ်ကိုလည်းဖြည့်ဆို့ခဲ့ပါတယ်။အဲဒီနောက်မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေးနဲ့လည်းတွေ့ဆုံခဲ့တာပါ။ဒေါက်ဆာဆူချီရဲ့၅ရက်တာဂျပန်နိုင်ငံချစ်ကြည်ခီးစဉ်အတွင်းမြန်မာနိုင်ငံအရေးဆိုင်ရာဂျပန်လွှတ်တော်အမတ်တွေနဲ့ထုတ်မှုရှိသလိုဂျပန်အီဂရစ်နဲ့ဂျင်ယာရော်တို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဂျပန်နိုင်ငံဟာမြန်မာနိုင်ငံဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ထောက်ပံ့ကူညီနေတဲ့နိုင်ငံတစ်နိုင်ငံဖြစ်တာကြောင့်အခုဒေါက်ဆာဆူချီရဲ့ခီးစဉ်အတွင်းမှာဂျပန်မြန်မာဆက်ဆံရေးပိုမိုအားကောင်းခံမှာဖို့မျှော်လင့်မိတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုထဲအောင်စူးစီးတင်ပြခဲ့တာပါရှင်။အခုတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုတလက်တင်ပြပေးပါမယ်။ကုလသမဂ္ဂဌာနကိုယ်စားလှယ်အပါအဝင်နိုင်ငံတကာတန်တမန်အဖွဲ့တွေဟာရခိုင်ပြည်နယ်မောင်တော်နယ်ဘူးတီတောင်ဒေသကအခြေအနေတွေကိုလှစ်လာစုံစမ်းဖို့အတွက်ဒီကနေ့ရခိုင်ပြည်နယ်မှာရောက်ရှိနေပါတယ်။မြန်မာအစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေကနေမြင်ရှင်းလင်းစဉ်မှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဝေဖန်ပြောဆိုပြီးမှနိုင်ငံတကာတန်တမန်အဖွဲ့တွေတွားရောက်တာလည်းဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
အော်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်ဘူးတီတောင်မောင်တော်ဒေသကနေကြားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့စခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းချိန်မှာလူခွေရေးချိုးဖောက်တာတွေရှိကြောင်းနိုင်ငံတကာလူခွေရေးအဖွဲ့အစည်းတွေကထောက်ပြခဲ့တယ်လို့သတင်းမီဒီယာတွေမှာလည်းဥပဒေမဲ့တပ်ဖြတ်တာဖမ်းဆီးတာနဲ့အာဏာပြုကျင့်တာတွေရှိကြောင်းသတင်းတွေဖော်ပြခဲ့ပါတယ်။ဒီလိုသတင်းတွေထွက်ပေါ်လာချိန်မှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့အတွက်တောင်းဆိုခဲ့ပါတယ်။ဒီကနေ့မှာတော့ကုလသမဂ္ဂဌာနေညှိနှိုင်းရေးမှုနဲ့တန်တမန်တွေရခိုင်ပြည်နယ်ကိုတွားရောက်လေးလာနေပြီဖြစ်ကြောင်းပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူစီပင်တရားရေးဝန်ကြီးဦးမင်းအောင်ကပြောပါတယ
် UN ကညှိနှိုင်းရေးမှုပေါ့ဗျာ UN ညှိနှိုင်းရေးမှုနောက်အလင်းကဆင်နိုင်ငံကတန်အမှတ်တွေပေါ့ဒီမောင်တို့တွေမောင်တို့မျိုးနေတဲ့မှာဟိုပြဿနာတွေကြုံခဲ့တဲ့နေရာအတွေကိုအဓိကတွားကြတယ်နော်ဒီအကြမ်းဖက်မှုတွေအဲလှုပ်သွားတဲ့နေရာတွေမှာဒီလူအခွင့်အရေးချိုးဖောက်မှုတွေရှိတာတော့မရှိတာတော့အဲ့ဒါတွေကိုသူတို့ကြည့်ရင်နဲ့ဌာနရှိတယ်ထင်တယ်အဲ့ဒါတွေကိုသူတို့လိုက်ကြတာပါဟုတ်ကဲ့ပ
ါနိုင်ငံတကာတန်တမန်အဖွဲ့မှာတရုတ်အီဂျစ် EU အိန္ဒိယထိုင်းတူရကီအမေရိကန်နဲ့ဗြိတိန်နိုင်ငံကတန်မတ်တွေပါဝင်ပြီးစစ်တွေမျိုးကနေဒီကနေ့မောင်းတော့ကိုရဟတ်ရင်နဲ့တွားရောက်ခဲ့တယ်လို့မနေ့ဖတ်မှာလဲပြိပခဖြစ်ပွားရာတခြားဒေသတွေကိုထပ်မံတွားရောက်စုံစမ်းမှာဖြစ်ပါတယ်ဒီကနေ့ခီးစဉ်မှာတန်တမန်အဖွဲ့ရဲ့လေးလာစုံစမ်းတာတွေကိုပြည်ထောင်စုအစိုးရပြည်နယ်အစိုးရကပူးပေါင်းဆောင်ရွက်နေတယ်လို့လည်းဦးမင်းအောင်ကပြောပါတယ်
။ဒီအဖွဲ့ကိုဥဆောင်ပြီးတော့လာခဲ့တာကနေခိုင်ရဝင်အဖွဲ့ပေါ့နော်မြန်မာနိုင်ငံရဲ့ဟိုပြည်ထောင်စုအစိုးရအဖွဲ့ရဲ့ဥဆောင်မှုနဲ့ပဲဒါတွားရောက်ပြီးတော့ရှင်းလင်းပြသနေတာပဲဖြစ်တယ်လေ။ပြည်နယ်အစိုးရအဖွဲ့အနေနဲ့ကတော့ဝန်ကြီးချုပ်ကလည်းတိုက်ပါပြီးတော့ကူညီပြီးတော့ဒါပြသနေတာပေါ့နော်။
တန်တမန်အဖွဲ့နဲ့အတူပြည်ထောင်စုအစိုးရအဖွဲ့ကနေဆက်ရေးရဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်နိုင်ငံခြားရေးဝန်ကြီးဌာနကဒုတိယဝန်ကြီးဦးကျော်တင်နဲ့တခြားတာဝန်ရှိသူတွေလိုက်ပါခဲ့တယ်လို့ပြည်နယ်အစိုးရအဖွဲ့ကလည်းပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့လုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးတို့လိုက်ပါခဲ့ပါတယ်ဒီကနေ့မှာပဲအာဆီယံလွှတ်တော်အမတ်များအဖွဲ့ကလည်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးအ мян ဆုံးစုံစမ်းဖော်ထုတ်ဖို့ကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်အော်တိုဘာလ31ရက်နေ့ကတော့ HRW ကလူခွေရေးစောင့်ကြည့်ရေးအဖွဲ့ကရွာ3ရွာမှာမီးလောင်နေတဲ့ဂျူရုတပ်ပုံတွေကိုကိုးကားပြီးမြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးတာတွေကိုလက်ခံဖို့တောင်းဆိုခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေရေးထူးကိုယ်စားလှယ် Miss Yahili ကလည်းနိုင်ငံတကာစုံစမ်းစစ်ဆေးဖို့ကိုတောင်းဆိုထားပါတယ်ဒီကနေ့အထိတော့မောင်တော်ဒေတာအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးဖမ်းဆီးထားသူ60ကျော်ရှိသွားပြီဖြစ်ကြောင်းနဲ့ဖမ်းဆီးထားသူတွေကိုဒေတာတွင်းကရဲစခန်းတွေမှာထိန်းသိမ်းထားပြီးပြည်မှုဆိုင်ရာစွဲချက်တွေနဲ့အညီအရေးယူသွားမှာဖြစ်ကြောင်းရခိုင်အစိုးရကသတင်းထုတ်ပြန်ထားပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုတော့စနေနေ့ညထိုင်ရိုက်လေလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်။
ဒီမှာအထွေထွေကုန်စည်လုံးတွေအဆမတန်တက်နေတာဟာရောင်းလူအားနဲ့ဝယ်လူအားမမျှတာကြောင့်လားငွေကြေးဖောင်းပွမှုကြောင့်များလားဆိုရှယ်လစ်ခေတ်စကားအရ ဝိသမလောဘသမားတွေရဲ့အမျက်ကြီးစားမှုတွေကြောင့်များလားစတဲ့အချက်တွေနဲ့အတူကုန်စည်နှုန်းကျဆင်းရေးအတွက်ဘလို့ဖြည့်ရှင်းကြရင်ကောင်းမလဲစတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြမယ်လို့အစီအစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမြင်းမြန်ကျင်ကြတဲ့ဆိုရင်
စနေနေ့ညတရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေ။အခုတော့အမေရိကန်မှာတက်သက်ဆဆဂျော်တက်လူငယ်အမျိုးသမီးကိရပညာရှင်တယောက်အကြောင်းကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မှာအရှိဒီအရှိချမ်းဘက်မှာနေထိုင်တဲ့အသက် 16နှစ်အရွယ်အလီဗန်နေဗော်တယောက်အရင်တုန်းကဒီတက်ဆက်စ်ပြည်နယ်သားနာမည်ကျော်ဘလူးရော့ကိရပညာရှင်စတီဗ်ရေဗော့စတိုင်နဲ့ ကီရာတီးနေတဲ့ပုံဟာနိုင်ငံတော်မှာသူမကိုစိတ်ဝင်စားလာနေကြပါတယ်။ဟူစတန်မြို့ကယ်ဂိုရီအထက်တန်းကျောင်းကနေ VOA သတင်းတောက်ဂရက်ဖီလ်ခုကသတင်းပေးပို့ထားပါတယ်ဆက်ပြီးနှားဆင်ကြပါရှင်။ပုံမှန်ဆိုရင်ဂီရာကိုကျွန်းကျွန်းကျင်ကျင်တီးနိုင်ဖို့ဆိုတာနေ့အကြာကြီးတင်ယူလေ့လာရပါမယ်လေ။ Ellie Venables sure sejo te mengligaro girati ra ko ne ane nge da le la ge du ba da ba me tu ma ya girati kha nai swen ga ro ne a ja yi tin yu le la ge du ri ti kha nai de lo myo ti kha nai du ba Ellie Venables ga tu ma girati de a chang ko aku lo pyo pya ba de
I've been playing since I was about 11 or 12
kita ko chuma atat 17 ne 17 ne law ga sa pi ti la da ba a chang a phin pyo ga ro 4 ne 5 ne law po
tu ma ye no glad shoe so de ဒီတက်ပြားထဲမှာပါတဲ့တခြင်းအတွင်းများကိုလည်းဒီမကူတိုင်းပဲရေးဆက်ထားတာပါ
I try to write what goes on in my life
ကျမဘဝဖြတ်တတ်မှုတွေပေါ်တခြင်းရေးဆက်ထားတာပါဒါမှလည်းတခြားလူတွေတခြားဆယ်ကျော်တက်တွေကသူတို့ဘဝနဲ့ဆက်ဆက်နိုင်မှာပါဘာကြောင့်လဲဆိုတော့ကျမတို့အားလုံးမှာအခက်အခဲတွေရုန်းကန်မှုတွေကိုစီရှိကြလို့ပါပဲ
အလီဗန်နေဘတ်တယောက်ဂီတာတီးတဲ့အခါတိုင်းဂီတာတန်တွေကြားတဲ့ကိုစီမျောတွားတက်တဲ့အကြောင်းကိုလည်းအခုလိုပြောပါတယ်အရယ်လီဒွန့်လုကက်အနီသင်းအဲလ်စ်ဝန်အမ်ပလိုင်းစီမောင်ရောက်ပြီးဆိုရင်ကျမဘာမှမကြည့်တော့ပါဘူးဂီတာတီးတာကိုပဲကျမအရင်စိုက်တော့တယ်ဘာမှမစဉ်းစားပဲဂီတာပဲတီးနေတဲ့ပုံလို့ပေါ့ကလေးတွေကိုလိုက်ရှာပြီးတော့သူတို့အတွက်ဂီတာတီးပေးရတာကိုကျမအရင်ကြိုက်တယ်ပြီးတော့ကလေး
ဟူစတန်မှာရှိတဲ့ဝါရင်ဂီရပညာရှင်တွေနဲ့သူမရဲ့တေးတပြားကိုထုတ်ဝေပေးတဲ့အတန်ဖန်စတူဒီယိုပိုင်ရှင် Rock Romano တို့ကသူမကိုကူညီပေးနေတာဖြစ်ပါတယ်ထုတ်လုပ်သူ Rock Momento ကတော့ Elevenable နဲ့ပတ်သက်ပြီးအခုလိုပြောပါတယ
် I jokingly told her afterward we need to call this band
ကျွန်တော်သူ့ကိုဒီလိုပြောပါတယ်ငါတို့ဂီတအဖွဲ့ကို1771တေးဂီတအဖွဲ့လို့ခေါ်ကြအောင်လို့ဘာလို့လဲဆိုရင်သူလည်းခုမှအသက်18နှစ်ပြည့်ပြီးတော့ကျွန်တော်လည်းခုမှအသက်80နှစ်ပြည့်တာလေ
အထက်တန်းပညာသင်ကြားပြီးဖြစ်တဲ့ Elevenable တယောက်အခုဆိုရင်စနစ်တင်းငွေအပတ်တိုင်းလိုလိုပဲဂီတပွဲတော်တွေမှာပါဝင်တိခတ်ဆင်နွှဲနေပါတယ်တခါတခါမှဆိုရင်ဖလော်ရီဒါလိုဝေးလံတဲ့နေရာအထိလူအများကြီးလာကြည့်ကြတဲ့ဆင်မြင့်ဂီတပွဲတော်တွေမှာပါပါဝင်တိခတ်လေးရှိပါတယ်ရှင်အမေရိကန်ပြည်ထောင်စုမှာတက်တဆဆကြောတက်လူငယ်အမျိုးသမီးဂီတပညာရှင်တယောက်တောင်းကိုနားဆင်ခဲ့ကြရတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မြန်မာမီဒီယာမြင်ကွင်းနဲ့ဥကြောဇန်သာရဲ့မြန်မာအရေးသုံးသပ်ချက်တွေကိုဒုတိယပိုင်းနာယူဝင်မှာဆက်လက်ထုတ်လွှင့်ပေးမယ်အစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9:00ကနေ10:00အထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာနှားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်ဇန်သာရဲ့မြန်မာအရေးသုံးသပ်ချက်အပြင်တပတ်အတွင်းအားကစားသတင်းတွေကိုလည်းနှားဆင်ကြရမှာပါ။မြန်မာအရေးသုံးသပ်ချက်မှာနှားဆင်ရမှာကတော့
Manufacturing နဲ့ဒီ Agricultural Sector တွေကိုသူဝင်လာပြီဆိုလို့ရှိရင်တော့တည်ကြပြီ။ဒါဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံကိုဒီသေးသေးချာ
အမျိုးသားလွှတ်တော်နိုင်ငံရေးစီးပွားရေးဥပဒေရေးရာကော်မရှင်အဖွဲ့ဝင်ဦးစောမြင့်မောင်ပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့ Zika virus ပိုးကူးစက်ခံထားတဲ့ပြည်ပနိုင်ငံသူတဦးမြန်မာနိုင်ငံအတွင်းမှာတွေ့ရှိတဲ့အကြောင်းနဲ့ရိုက်ခတ်မှုအခြေအနေနိုင်ငံအတွင်းရာဇဝတ်မှုတိုက်ခိုက်မှုတွေအများအပြားဖြစ်ပွားနေတာကိုရှော့မချနိုင်သေးပဲဖြစ်နေရတဲ့အကြောင်းနဲ့ကချင်စစ်ဘေးရှောင်ဒုက္ခသည်စခန်းတချို့မှာရိုက်ခတ်ပြတ်တောက်မှုအခြေအနေစတာတွေကိုနှားဆင်ကြရမှာပါ။မိုင်းအင်ခိုင်ဦးတင်ပြထားတာကိုဦးဆန်မိုးဝေကအခုညင်တင်ဆက်ထားပါရရှင်။
ရန်ကုန်မြို့မှာ BM Car Spare နဲ့ရင်မောင်းတွေကအငှားကားမောင်းသူကိုရိုက်နှက်တဲ့ဗီဒီယိုဖိုင်ဟာလူမှုကွန်ရက်ဆာမျက်နှာပေါ်တက်လာခဲ့ပြီးဒီသတင်းပတ်အတွင်းရန်ကုန်လူထုစိတ်အဝင်စားဆုံးသတင်းတစ်ခုဖြစ်ခဲ့ပါတယ်။ကျူးလွန်သူတွေကိုဖမ်းဆီးအရေးယူလိုက်ပေမဲ့ဒီလိုမင်းမဲ့စရိုက်ဆန်းဆန်းရာဇဝတ်မှုတွေကိုဘလို့အရေးယူမဲဆိုတာမျိုးအများပြည်သူကစိတ်ဝင်စားနေကြသလိုပြစ်မှုရာဇဝတ်မှုတွေလျှော့ချဖို့အတွက်ပြည်သူအများကလူလားနေကြပါတယ်။အခုလိုကိုတိလက်ရောက်ဒုတိယဓာတပြက်ရာဇဝတ်မှုတွေကိုရန်ကုန်မြို့နယ်မန္တလေးမြို့ကြီးတွေမှာတမကနေမြို့တွေမှာလည်းကျူးလွန်နေကြကြောင်းကြားသိနေရတာပါဒီလိုအမှုအခင်းတွေကိုအစိုးရအသည့်အနေနဲ့ဘလို့ကင်တွယ်ဆောင်ရွက်သွားမယ်ဆိုတာကိုအခုချိန်ထိထိရောက်တဲ့ပြောဆိုချက်တွေနှဲပါနေသေးတယ်လို့ဆိုပါတယ်လက်တွေ့ထိဆက်ဆောင်ရွက်နေသူတွေအနေနဲ့ဒီတဲ့ပို့ပြီးတော့အရေးယူဆောင်ရွက်နိုင်ဖို့ဆိုတာအစိုးရအနေနဲ့ policy ချမှတ်ထားတယ်လို့နိုင်ငံရေးလှစ်လာတုံးသက်သူဒေါက်တာရန်မျိုးသိန်းကအခုလိုပြောပြပါတယ
်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အနေနဲ့ပေါ့လေအဲတောင်းဝင်ဆက်ပြီးတော့ရှင်တဲ့အချိန်လေးကဆက်ပြီးတော့အစိုးရအဖွဲ့ရဲ့မူဝါဒတွေအပိုင်းနောက်စီမံချက်တွေအပိုင်းမှာအတော်လေးကိုအားနည်းတယ်လို့ကျွန်တော်ကမြင်ပါတယ်တကယ်တမ်းပြောမယ်ဆိုလို့ရှိရင်အစိုးရအဖွဲ့တရအနေနဲ့နော်သူ့ရဲ့ဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုအပိုင်းနဲ့ပတ်သက်တဲ့မူဝါဒပဲဖြစ်ဖြစ်လမ်းပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့အဖြစ်ရှင်းတဲ့မူဝါဒပဲဖြစ်ဖြစ်အိုအဂရိလိုက်ဆမ်းမှုဒီဘယ်လိုရှင်းချအောင်လုပ်မလဲဆိုတဲ့မူဝါဒမှာပဲဖြစ်ဖြစ်ပေါ့နောက်တော့ကျွန်တော်တို့ဒီပြောင်းပြေဆွေးနွေးရေးနဲ့ပတ်သက်ပြီးတော့ဟလာဘယ်လိုပုံစံနဲ့လုပ်မယ်ဆိုတဲ့မူဝါဒအပိုင်းမှာပဲဖြစ်ဖြစ်တကယ်တမ်းကတော့အခြေခံကြကြပေါ့လေမတိတိကြကြအကျိုးတင်ပြီးတော့ချမှတ်ထားဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒီရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အနေထားကိုကြည့်မယ်ဆိုရင်တော့မူဝါဒချမှတ်တဲ့အပိုင်းအဲ့ဒီမူဝါဒကိုအကောင့်ထဲပေါ်တဲ့အပိုင်းအဲ့တော့မင်းကတော့အဲ့ဒီမူဝါဒတွေနဲ့ဆက်ဆက်ပြီးတော့ဟလာရန်ကုန်တိုင်းထဲမှာရှိတဲ့ပြည်သူလူထုတွေနောက်ပြီးတော့အရက်ဖက်လူဖွဲ့စည်းတွေနောက်စီးပွားရေးဆိုင်ရာဖွဲ့စည်းတွေနဲ့အူပေါင်းဆောင်ရွက်မှုအပိုင်းတနည်းနိုင်ပူပေါင်းဆောင်ရွက်မှုအပိုင်းမှာအားနည်းတယ်လို့မြင်တယ
်နောက်ထပ်စိတ်ဝင်စားစရာအကြောင်းအရာတစ်ခုကတော့ Zika virus ပိုးရှိတယ်ဆိုတဲ့နိုင်ငံသားသူအမျိုးသမီးကိုတွေ့ရှိတယ်ဆိုတဲ့သတင်းတွေအတိအပြုထုတ်ပြန်ပြီးတဲ့အခါမှာတော့မြန်မာနိုင်ငံအတွင်းကကိုဝင်ဆောင်အမျိုးသမီးတွေအတွက်စိတ်ပူပန်စရာဖြစ်ခဲ့ပါတယ်။အခုလိုစိုးရင်ရတဲ့ကမ္ဘာကျော်ကူးစက်ရောဂါအတွက်မြန်မာနိုင်ငံမှာကာကွယ်စောင့်ရှောက်မှုအပြည့်အဝပေးနိုင်မပေးနိုင်ဆိုတဲ့အခြေအနေကလည်းစိုးရိမ်မှုကိုပိုးပြီးတော့တိုးများစေပါတယ်။ဇီကာရောဂါပိုးကူးစက်ခံရသူကိုဝင်ဆောင်အမျိုးသမီးတွေကတဆင့်ကလေးငယ်တွေကိုထိခိုက်နှံ့ပြီးတော့ကလေးတွေရဲ့အုံနောက်ကိုပုံမှန်ထက်ပိုးပြီးတော့တင်းငယ်စေပါတယ်။ဒါကြောင့်ဒီရောဂါဖြစ်ပေါ်ရာဒေသကိုတွားရောက်ခဲ့သူတွေအနေနဲ့6လအတွင်းကိုဝင်မဆောင်ကြဖို့တတိပေးမှုတွေလည်းရှိခဲ့ပါတယ်။နောက်ထပ်တင်ပြချင်တာကတော့ကချင်ပြည်နယ်ကနေလူငယ်49ယောက်ကိုမတရားတင်းတဲ့ဆက်နွယ်မှုနဲ့ဖမ်းဆီးလိုက်တဲ့အပေါ်ကချင်လွတ်မြောက်ရေးအဖွဲ့ KIO ကပြစ်တင်ခဲ့ပြီးဒီလူငယ်တွေဟာ KIO ရဲ့အရက်ဖက်စွမ်းရည်မြင့်တင်မှုအစီအစဉ်ကိုတက်ရောက်ခဲ့ကြတာဖြစ်တယ်လို့ဆိုပါတယ် ကချင်ပြည်နယ်မှာအစိုးရနဲ့ KAO ကြားတင်းမှတ်မှုတွေရှိနေဆဲဖြစ်ပြီးစစ်ဘေးရှောင်စခန်းတချို့မှာဆိုရင်လည်းရိတ်ခါပြက်လက်မှုတွေနဲ့ကြုံတွေ့နေရတယ်လို့သိရပါဗျ။ကုတ်ခိုင်ဆုံးနဲ့ကချင်နှစ်ချင်းခရိယံအတင်းတော်များအဖွဲ့ရဲ့တွဲဖက်အထူးတွေတွင်ရင်မှုဦးဇော်မန်ကစစ်ဘေးရှောင်ဒုက္ခတဲ့စခန်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့အခုလိုပြောပါဗျ။
ကျွန်တော်တို့ကုတ်ခိုင်ဆုံးနယ်မှာကျတော့ဒီဒီကဒီဒုက္ခတဲ့စခန်းကဲမ်လို့ပြောရမယ်ဟာကုတ်ခိုင်မြို့မှာကဲမ်တစ်ခုရှိတယ်နံဖက်ကာမှာကဲမ်တစ်ခုရှိတယ်နော်ပြီးတော့မုံစည်းမှာကဲမ်တစ်ခုရှိပါတယ်ဒီကဲမ်တွေထဲမှာအဓိကအားဖြင့်တော့ဒီမုံစည်းနဲ့နံဖက်ကာ IDB ကဲမ်တွေကိုဒီရိတ်ခါဖြတ်တောက်ရတာကြားသိရပါတယ်ဒီရိတ်ခါတွေကိုပုံမှန်အားဖြင့်တော့ WFP ရဲ့ကိုစားမြန်မာနှလုံးသားဆိုတဲ့အဖွဲ့အစည်းကသူတို့ဖြန့်ချိပေးပါတယ်ဒါမဲ့ကျူတင်မပြောဘဲနဲ့ဒီရိတ်ခါထုတ်ခါနီးကြမှာသူတို့ရိတ်ခါဖြတ်တောက်တဲ့အကြောင်းကိုအကြောင်းကြားလာတာကိုတွေ့ရှိရပါတယ်အခုလောလောဆယ်တော့နံဖက်ကကဲမ်နဲ့မုံစီကဲမ်ဒီနှစ်ခုကိုသူတို့နီးဆက်ရအတင်းတော်တွေဖြစ်တဲ့နံဖက်ကကချင်းနှစ်ချင်းအတင်းတော်နဲ့မုံစီကချင်းနှစ်ချင်းအတင်းတော်တွေအနေနဲ့သူတို့ဒီလဝက်စာတော့ပဲသူတို့တတ်နိုင်ပါတယ်လဝက်အတွင်းတခြားအလူရှင်မရောက်လာတော့ဒီအတင်းတော်တွေလည်းသူတို့အခက်အခဲများကြီးကျုံတို့ရမှာကိုသိရှိရပါတယ်
။နောက်ဆုံးတင်ပြခြင်းကတော့အခုသတင်းမှတ်အတွင်းရန်ကုန်မြို့မှာလောင်းကစားယုံတွေလို့ဖြစ်နေတဲ့ဂိမ်းစံတွေကိုအရေးယူတယ်ဆိုတဲ့သတင်းကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့တန်တမန်တွေကိုရခိုင်ပြည်နယ်ကိုလာရောက်လေ့လာဖို့ဖိတ်ခေါ်တယ်ဆိုတဲ့သတင်းနဲ့လူမှုကွန်ရက်ပေါ်ကနေအစိုးရထိပ်ပိုင်းခေါင်းဆောင်တွေပေါ်ရင်းရင်တီတီစော်ကားရေးသားပြောဆိုတဲ့သူတွေကိုဖမ်းဆီးမှုတွေပြုတ်တယ်ဆိုတဲ့သတင်းတွေကအခုတပတ်မှာလူစိတ်ဝင်စားစရာအကြောင်းအရာတွေဖြစ်ကြောင်းတင်ပြလိုက်ရပါတယ်
ပတ်စင်တင်ဆက်ပေးတဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့ဥကြောစန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အလှပ်ပါ။ဒီတစ်ပတ်မှာတော့ကျိုးဆိုအပ်သောဂျပန်ယင်းနီမြုပ်နှံမှုဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်။ဂျပန်နိုင်ငံရဲ့ယင်းနီမြုပ်နှံမှုတွေဟာကျန်နိုင်ငံတချို့ရဲ့ယင်းနီမြုပ်နှံမှုနဲ့စာရင်မြန်မာနိုင်ငံအတွက်ပိုပြီးအကျိုးရှိတယ်လို့စီးပွားရေးပညာရှင်ဦးစောမြင့်မောင်ကသုံးသပ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့အခုခီးစဉ်မတိုင်ခင်ကတည်းကဂျပန်ယင်းနီမြုပ်နှံမှုတွေကမြန်မာနိုင်ငံမှာရှိနေပြီးဂျပန်ဟာမြန်မာအခြေအနေကိုထဲထဲဝင်ဝင်နားလည်သဘောပေါက်တယ်လို့လည်းဆိုပါတယ်။ရခိုင်အမျိုးသားလွှတ်တော်နိုင်ငံရေးစီးပွားရေးဥပဒေရေးရာကော်မရှင်အဖွဲ့ဝင်ဦးစောမြင့်မောင်ကဦးကျော်စန္ဒာနဲ့ဆွေးနွေးသုံးသပ်ရမှာဒေါအောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်ဟာစီးပွားရေးအရဘလောက်အရေးပါတယ်လဲဆိုတာသူကအခုလိုပြောထားပါတယ်ရှင်။
ကျွန်တော်နိုင်ငံရဲ့ပွဲစဉ်တူတူတမှုတို့ကတော့နိုင်ငံကရဲ့စီးပွားရေးဆက်ဆံရေးကောင်းလာဖို့ပါပဲဒါအရေးပါတော့ဗျာနိုင်ငံကဆိုတဲ့အထက်မှာဂျပန်ကလည်းဒါအရေးကြီးတဲ့နိုင်ငံတစ်ခုအနေနဲ့ပါတော့ဗို့ဘုဒ္ဓောလည်းဂျပန်ယင်းနီယုံနာမှုတွေကရောက်နေတာကြားပါပြီဂျပန်ကြီးမြန်မာနိုင်ငံရဲ့စီးပွားရေးကိုတခြားနိုင်ငံတွေနဲ့ဆက်လို့ရှိရင်တော်ကိုထဲထဲဝင်ပြီးတဲ့နိုင်ငံလို့ပြောလို့ရှိရင်ရပါတယ်ဘာလို့ဆိုတော့ကြိုက်ကြိုက်အကူအညီနဲ့ကျွန်တော်တို့လုပ်နေတဲ့ဖွံ့ဖြိုးလုပ်ငန်းတွေလည်းအများကြီးရှိနေတယ်။ဂျပန်ပြည်ရဲ့ရင်းနှီးလဲဗမာပြည်ထဲမှာမပြတ်မပြတ်ရှိနေတယ်။ဆိုတော့ဂျပန်နိုင်ငံအနေနဲ့ကဗမာပြည်ရဲ့စီးပွားရေးအခြေအနေနိုင်ငံအခြေအနေပတ်သက်လို့သူတို့မျက်ခြေမပြတ်ပါဘူး။သူတို့ကတော့အတီတော်တော်ကိုတင်းကျပ်ကြပြည်တဲ့သဘောရှိပါတယ်။ဒါကြောင့်ကျွန်တော်တို့ကဟိုဗမာပြည်ရဲ့အခြေအနေနဲ့ပတ်သက်လို့တွားပြီးတော့ဆွဲဆောင်ရလောက်အောင်အကြောင်းကတော့တိတ်မဟုတ်အဲ့ဒါတော့မဟုတ်လောက်ဘူးနဲ့ထင်တာပဲနော်။ဒါကျွန်တော်တွေ့ကြည့်တာပါ
ဟုတ်ကဲ
့ဒါဒီတစ်ခါနိုင်ငံတော်တိုင်ပင်ခံဂျပန်ခီးမှာစီးပွားရေးလုပ်ငန်းရှင်တွေကသူနဲ့ပါမကောင်းဘူးဗျကျိုးပြတော့သူကဂျပန်နဲ့စီးပွားရေးလုပ်ငန်းရှင်တွေကသူကဖော်ရန်လုပ်ဖို့ဆိုသူတို့တက်တက်သွားတတ်ကြတာရှိတယ်ဗျကြားရတယ်ပေါ့နော်အဲ့တော့ဂျပန်ကဒီစီးပွားရေးလုပ်ငန်းရှင်ချင်းချင်းဆက်သွယ်တွေကသူရှိနေတယ်လုပ်လဲလုပ်နေတာတွေရှိနေပါတယ်အဲ့ဒီဘောတော့သိရတယ်ပေါ့ဗျ
ဟုတ်ကဲ့ဆိုတော့ဂျပန်ကမြန်မာနိုင်ငံတောင်ကိုစီးနေပြီးမြန်မာနိုင်ငံထဲမှာဂျပန်စီးပွားရေးလည်းစီးနေရဲဆိုတော့တချို့ကနိုင်ငံသားယင်းနှီးမြှုပ်နှံသူတွေကမြန်မာနိုင်ငံရဲ့အခြေအနေဟာယင်းနှီးမြှုပ်နှံလောက်အောင်မကောင်းသေးဘူးဆိုတော့အမျိုးမျိုးအကြောင်းပြရတာတွေ့ရပါတယ်ဥပမာအဖြစ် infrastructure အခြေခံအဆောက်အုံတွေဟာသူတို့ယင်းနှီးမြှုပ်နှံလောက်အောင်မကောင်းဘူးလို့ပြောကြတယ်တချို့ကဒါ crony စီးပွားရေးသမားတွေပဲအဓိကလွှမ်းမိုးနေတဲ့အတွက်ကြောင့်လည်းသူတို့အတွက်လူရကန်ရတာခက်တယ်လို့ဆိုပါတယ်ဆိုတော့ဒီအခက်အခဲတွေကိုကြတော့ဂျပန်တွေကဘယ်လိုသုံးသပ်ကြပါလဲဒီဟာတွေကိုဂျပန်တွေကဘယ်လိုကျော်လွှမ်းနိုင်ပါလဲဆရာပထမဆုံး infrastructure အခက်အခဲဂျပန်တွေစိတ်တန်းကြနိုင်ကြစီပါရလားများ
မြန်မာနိုင်ငံရဲ့ infrastructure ရဲ့အခြေအနေကတခြားနိုင်ငံရဲ့အခြေအနေနဲ့ရှင်းတဲ့စဉ်းစားပြီးတော့မှမြန်မာနိုင်ငံကိုယင်းနှိမ့်လာမှုစဉ်းစားကြမယ်ဆိုလို့ရှိရင်ပြိတော့အခြေအနေကောင်းကြီးလို့ပြောလို့မရဘူးဒါတော့ဟိုတဲ့တယ်ပြောကြမှာဆိုလို့ရှိရင်ဒီဥရောပတို့ဘာတို့ကတော့အဲ့ဒီတက်ရှူတောင်းကနေကြည်တာတွေများတယ်
တို့တော့ဂျပန်ကတော့ကျွန်တော်တို့အမြင်ကမြန်မာနိုင်ငံပေါ်မှာထားတဲ့သူ့ရဲ့သဘောထားဥရောပတို့ဘာလို့အဲ့ဒီအနောက်ကလူတွေပိတ်မတူတဲ့ပုံစံတွေ့ရတယ်သူတို့ကဒီမှာနိုင်ငံရှိနေတဲ့တရားတော်များများနားလည်နေတယ်သူတို့စီးပွားရေးနဲ့ပတ်သက်လို့ဒါတွေကိုမြင့်တင်ဖို့ရတယ်သူတို့ကဘာတွေလုပ်ပေးနိုင်မလဲဆိုတော့ဟာစဉ်းစားလာဆိုတာကသူများတွေတခြားနိုင်ငံတွေကစီးပွားရေးလုပ်ငန်းရှင်တွေမစဉ်းစားတဲ့ဟာမျိုးသူတို့လိုက်စဉ်းစားတာမျိုးတွေရှိတယ်ပေါ့ဟောဒီမှာဒီခွင့်ရေးနဲ့ပတ်သက်တာအဲ့ဒါတွေကသူကဂျိုက်ကာကနေတဆင့်လာတယ်ဗျဒီပြဿနာတွေရှိတယ် infrastructure ရဲ့အင်တာနက်ပေါ့ဗျာဆက်သွယ်ရေးကိစ္စတို့နံပါတ်ဆက်သွယ်ရေးလျှောက်စစ်တို့ပေါ့နော်အဒီအရေကဒီမှာအများကြီးကျွန်တော်လောကျရှိနေဆိုတော့သူတို့သိတယ်ဗျအဲအဲ့ဒီဟာတွေကြားတဲ့ကိုသူတို့ကဘယ်လိုနီးနေသူတို့ထပ်ပေါက်ရှာပြီးတော့လုံမလဲဆိုတဲ့ဟာတွေသူတို့မှအစီအစဉ်နေရှိတယ်သူလာလိုက်သူတို့ကဟိုစီမံကိန်းလိုဆန်ဆန်မျိုးသူတို့ပက်ကိရှင်နဲ့လာတာပေါ့နော်နောက်တစ်ချက်ကလည်းအင်ဒီဂျင်ဖြစ်တဲ့တိရနောက်တော့သူကလည်းစီးပွားရေးမဟာရေးအကြီးဖြစ်နေပြီတိရကြီးရဲ့စီးပွားရေးအင်ဖလူအင်ဆာဘာပြအင်ဒန်ကြီးရဲ့ဆိုတာလူတိုင်းလည်းသိတယ်ကွာလည်းချီပြီးတယ်ဒီနေရာကိုဂျပန်ကတခြားနိုင်ငံကြီးစဉ်းစားလို့မဟုတ်ဘူးလေသူနည်းသူဟာလေသူကိုယ်ပိုင်အားနဲ့သူဝင်ဖို့ရတာတက်သူဝင်မှဖြစ်မယ်ဆိုတဲ့သဘောမျိုးသူ့မှာသူ့အခါပေါ်ဆိုင်ရှိတယ်ကျွန်တော်တို့တွေ့ရတာပေါ့နော
်ဆိုတော့ကျွန်တော်ဒီညမှာမိကျင်တာဗမာပြည်ထဲမှာအခုလောလောဆယ်အများဆုံးရင်းနှီးမြှုပ်နှံနေတာကတော့တရုတ်နိုင်ငံဖြစ်ပါတယ်ဆိုတော့ဂျပန်နိုင်ငံရဲ့ရင်းနှီးမြှုပ်နှံလာမဲ့ပမာဏဟာတရုတ်ကိုဆင်နိုင်တယ်တရုတ်ကိုဘယ်လန့်လုပ်နိုင်တယ်ပမာဏတိဖြစ်လာနိုင်တယ်လို့ဆရာတွေ့ပါလား
ဒီအရတော့ဟိုသူတို့ဘယ်နေရာဘယ်စိတ်တမ်းမှာယင်းနှိမ့်ညံတယ်လို့ဆိုရတယ်မူတည်တာပေါ့။အမားကြီးမှာဆုံးလာပြယင်းနှိမ့်ညံဟိုကောင်ကများတယ်ကြီးမားတယ်ဆိုတဲ့ဟာကတကယ်တကယ်ကျတော့ယင်းနှိမ့်နဲ့တဘာတန်းကြီးစိတ်တာပေါ့။ energy စိတ်တမ်းမှာယင်းနှိမ့်ညံတာတွေကတော့များတယ်ပေါ့ဗျာ။မတူကတော်တော်များများလည်းအဲ့ဒါတွေကများတာပေါ့။ဂျပန်ကျတော့သူကဟိုတခြားစိတ်တာတွေကိုသူသိဝင်လာတဲ့သဘောရှိတယ်။အဲတော့ကျွန်တော်တို့ကဂျပန်ရဲ့ဒီဟိုလုပ်ဖို့ကောင်းတဲ့ပတ်သက်ပြီးပို့ပြီးအလေးထားပြီးကြည့်တာကအဲတကယ်လို့များခုနကကျွန်တော်တို့နိုင်ငံမှာရှိရင်းနှီးမြှုပ်နှံမှုအားနည်းနေတဲ့ industry ပေါ့ manufacturing နဲ့အဲဒီ agriculture လို့ sector တွေကိုသူဝင်လာပြီဆိုလို့ရှိရင်တော့တည်ကြပြီဒါဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံကိုသူတိတိကျကျဖွံ့ဖြိုးတိုးတက်အောင်လုပ်မဲ့နေထိုင်မှုရောက်လာမယ်လို့ကျွန်တော်တို့အဲ့လိုတွက်လို့ရပေါ့ဒါကြောင့်ဟိုပမာဏအားဖြင့်ဟိုငွေသားပေါ့နော်ဒေါ်လာဘယ်နှသန်းဘာညာဘယ်လောက်ပြည်ရဆိုလို့ရှိရင်တည့်ရင်တော့ဒီခြားနာတော့ခြားနာနေမှာပေါ့လို့ဟုတ်ဆိုင်တကြီးမလူတဲ့ပုံမူတည်ပြီးရင်းနှီးမြှုပ်နှံပမာဏကွာတာဟိုအကြီးသေးရကွာတာဟိုဘုသောသူဥတည်တဲ့ဆိုင်တကြီးကလည်းပို့ပြီးတော့ solid ဖြစ်တယ်လို့ကျွန်တော်အဲ့ဒီဟာလေးဟိုတွေ့ရပါတယ
်နောက်တစ်ခုကဂျပန်ရင်းနှီးမြှုပ်နှံတာနဲ့တရုတ်ရင်းနှီးမြှုပ်နှံတာလူတွေကတော့ဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုကပို့ပြီးတော့အကျိုးရှိတယ်ဘယ်အချက်တွေမှာသာတယ်ဆက်သဖြင့်တွက်ကြပါတယ်ဆရာကဘယ်လိုနှိုင်းရှင်းလို့ပါလဲဥပမာဖြင့်တဘာဝပေါင်းရင်
ပြုံးလို့ကျွန်တော်ဆိုသူကပြောတဲ့အဓိပ္ပာယ်လည်းအဲ့ဒါပါပဲအဲ့ဒီသဘောကိုပြောချင်တာပါပဲအဒီကတော့ခုနပြောသလိုဒီ energy တွေကိုသူအလေးထားတယ်။နောက်တော့သူ့ကုန်ကြီးတွေကိုများများရောင်းအောင်လို့သူကလုပ်တယ်။ဒီတမျိုးကြသူလုပ်တယ်လို့တာရှိတယ်။နောက်ပြီးတော့တော်တော်များများကဒီကဟိုဘယ်လိုပြောမလဲဗျာ။တရားမဝင်တဲ့နေ့တွေနဲ့သူကဝင်လုပ်လာတယ်လည်းအများကြီးရှိတယ်ပေါ့ဗျာ။နော်ဒါကတော့နိုင်ငံတော်အချက်အလက်နဲ့မဟုတ်တာတွေလည်းရှိတာပေါ့။အဲ့တော့ပမာဏနေကြည့်လို့ရှင်ဒီကအများကြီးဖြစ်နေတာပေါ့။ဟိုတကယ်ကြတော့ကျွန်တော်တို့တိုင်းပြည်တဲ့လိုအပ်တဲ့ဟိုဖို့လို့မလဲ manufacturing နဲ့ဒီလေယာဂန္ဓာနေပတ်သက်လို့အဲ့ဒါတွေနဲ့ပတ်သက်လို့ပြုတ်ကတိတ်လောက်တာမတွေ့ဘူးစိတ်ဝင်စားတဲ့ဟာလည်းမပြဘူးနော
်နောက်တစ်ခုကအဲ့ဒီဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုအတွက်သူတို့အနေနဲ့အဟံတားဖြစ်နေလို့မြင်နိုင်တဲ့အချက်လက်တွေဘာတွေရှိပါသေးလဲဥပမာဖြင့်နိုင်ငံရေးတည်ငြိမ်မှုတို့ဘာလို့ဂျပန်စိတ်တမ်းကြဖြစ်နေပါရဲ့လားဆရာနောက်ထပ်ခရိုနီစီးပွားရေးလောကမှာသူတို့လက်စင်လူတွေဟိုငွေကအနောက်ပိုင်းတွေနဲ့စစ်တပ်နဲ့ပေါင်းပြီးတော့လုခတ်တဲ့လူတွေကလုံးမွန်ရယ်လက်စံစားကြပါရဲ့ဒီအချက်တွေကရောဂျပန်တွေစတန်ကြဖြစ်ပါရခင်ဗျာ
အခန်းပြောပြနှစ်ပိုင်းပေါ့နော်ဟိုငွေဥပပြရဲ့တိုင်းပြည်ငွေဥပပြရဲ့ဘာညာခုနအဲ့ဒီဟာကြတော့အဟန်တားတွေအများကြီးရှိနေတာဒါကကျွန်တော်တို့သိနေတာဒါကြာလာပြီးတော့ခုမှမဟုတ်တာခုလက်ရှိအစိုးရအနေနဲ့လို့လွန်ခဲ့တဲ့ဖြစ်လာတဲ့ခါတွေသူတော့တောက်လျှောက်ဆက်ပြောရှင်းနေရတယ်လည်းရှိနေတာအဲ့တော့အချိန်တွေကတိုးတုံးကစာမဲ့စာလို့ရှိရင်ဥမငင်းငင်းနဲ့ဘာနဲ့ပတ်သက်လို့ပိုကောင်းလာတဲ့နေထိုင်တောင်ရှိနေတာဆိုအဲ့ဒါတွေကအတားအဆီးဖြစ်လို့နိုင်မယ်လို့ကျွန်တော်သိနေတယ်နော်ဂျပန်နေတာဟိုအန္တရာယ်ရှိတဲ့ area နေဆက်တွေပါအဲ့ဒီအထောင်မှာသူကခုပြောလုပ်ငန်းတွေပဲသူတော့လောက်တာတွေပါတယ်ဒါတွေလည်းရှိတာပေါ့နောက်ခရိုနီကိစ္စခရိုနီဆိုတာကဟိုဗမာပြည်မှာဒီကနအင်အားကျွဲဝတဲ့ပုံပုံကြီးတွေလို့ဒီလို solution နဲ့သူတို့ရောရှိတာပေါ့ဘုရားတကယ်တမ်းပြောချက်သလားဆိုလို့ရှိရင်လောက်လောက်လာလာမရှိပါဘူးကျွန်တော်မြင်ပေါ့နော်ဟုတ်သူချမ်းသာလားချမ်းသာတဲ့အနေတမျိုးပေါ့ကျွန်တော်တိုင်းပြည်တဲ့လူအပ်တော့ဒီဖွံ့ဖြိုးရေးဖြစ်ပေါ်နိုင်စေတဲ့ရင်းနှီးမြှုပ်နှံမှုတွေသူတို့တိတ်လောက်တာမတွေ့ရပါဘူး။သ တို့ကရေပုံရအချင်းပေါ့နော်လွယ်လွယ်နဲ့အကျိုးမြတ်ရတဲ့စီးပွားရေးတွေကိုသူကပိုစိတ်ဝင်စားတယ်ဗျကျွန်တော်မြင်တာအဲ့တော့အစိုးရနဲ့ပေါင်းပြီးတော့လှုပ်လို့ဆိုတာအစိုးရဆရာရတယ်အစိုးရကအကြောင်းမျိုးမျိုးကြောင့်လုတ်ပိုင်ခွင့်မရဘူးလုတ်ပိုင်မရတော့ဆန်ရှင်ရောက်ရှိမယ်တခြားကိစ္စတွေရောက်ရှိလုတ်ပိုင်ခွင့်မရတာဒီလိုသူတို့အစိုးရရဲ့ကိုးစားဂျားရလုတ်ပြင်းနေသူတို့ရွေးမြန်ယူတဲ့ခါမျိုးသူကဒီလိုနဲ့ချမ်းသာတာလူဒီများတာနောက်ပြီးတော့တခါကျတော့ဒီပြီးခဲ့တဲ့ဒီမူဝါဒအမှားတွေရှိတာပေါ့ဗျအမှပါပိတိုက်လုတ်မယ်ဆိုပြီးတော့မှအောက်စင်းနဲ့ရောင်းပြီးကျွန်တော်ဖြစ်စီရင်ပါပိတိုက်ဒါမျိုးမဟုတ်ဘူးအဲ့လိုမျိုးနဲ့နိုင်ငံတော်ရဲ့ SFC ကိုသူတို့ကအင်မတန်ဒီမတန်တစရေးနှုံးနေလို့သူတို့ရလိုက်ပြီးတော့အဲ့ဒီပြန်ရောက်တာချမ်းသာကြတာဖြစ်တာကိုတကယ်လို့ရတိုင်းပြည်စိုးရိမ်တဲ့ဒါတွေကဘာမှကျိုးရှိလာတယ်လို့ပြောလို့မရတဲ့ဟာတွေအဲ့တော့ပြောရင်ကခုံဒီတွေလို့ခေါ်ရလောက်တဲ့ပုံကူတွေကစိုးရိမ်မှာဒီပန်းလုံးပေါင်းတဲ့ကြိုင်ထိုင်တာလောက်ဟာစောစားရှိပါဘူးကျွန်တော်တော့ရှိတယ်လို့မမြင်ပါဘူးဒီပုံကူတွေ
သူတို့နဲ့တွဲပြီးအဲ့ဒီခုံဒီစီနဲ့တွဲပြီးလောက်ရမှာကိုဂျပန်တွေကဘဝင်ကြလာဆိုင်တော့
သူဒီခုံဒီနဲ့ဒီနဲ့လေမဆိုင်မင်းအစိုးရတွေ့ပြီးတော့လုံလုံရထော်နိုင်တဲ့ဟာတွေရှိတယ်ဆိုကြပါစို့ဟို market economy ကိုတည်ချသွားမယ်ဆိုလို့ရှိရင်ဘိုးတော်ရှိတဲ့ SEE တွေကတော့ဘယ်လိုကိုင်မလဲဘယ်လို corporate tax လုပ်မလဲဆိုတဲ့ဟာတွေဆိုတော့ credit ကိုမကိုင်သေးဘူးဒီလိုနေရာမျိုးတွေမှာကျွန်တော်ကူညီလို့ရနေခုကျွန်တော်တို့ခုမှစကားစားရှိတဲ့ stock exchange လို့ပါဆိုဂျပန်တွေကကြားတော့ဒီပါတီ banking sector တို့နဲ့ပတ်သက်တာတွေတို့အဲ့ဒီ financial services နဲ့ပတ်သက်တာတို့လာပြီးတော့အကူကြီးပေးချင်ပါလေဒါလုပ်ချင်ပါလေနဲ့ပြောနေရကြားလာပြီအေးရင်အေးဆိုရတယ်ဒါဒီနားလည်းဟန်လည်းမတူစိတ်ဝင်စားလည်းမတူမလုပ်ခဲ့ဘူးခုတတိလည်းမလုပ်ကြသေးဘူးအခုဆိုရလည်းတည်းလေအဲ့ဒီဟာတွေကောင်းမကင်ဘူးအဲ့ရမျိုးတွေဆိုတာကကျွန်တော်တို့ရှိတာဂိုနီလို့ဆိုတဲ့ပုံစံတွေကဘာမှလုပ်နိုင်တဲ့ကိစ္စတွေမဟုတ်ပါဘူ
းဟုတ်ကဲ့ဆရာ
တော့ဒီတကယ်တည်းကတော့အစိုးရအဆက်ဆက်ပေါ့ဒီခုလက်ရှိအစိုးရအထိစီးပွားရေးနဲ့ပတ်သက်တဲ့ဟာမူဝါဒကရှင်းရှင်းလင်းလင်းကိုသူတို့မရှိတာမချနိုင်ဘူးအခုလည်းမချနိုင်ဘူ
းအဲ့တော့မြန်မာနိုင်ငံမှာဂျပန်တွေရင်းနှီးမြှုပ်နှံလာပြီးတဲ့အတွက်ကြောင့်မြန်မာပြည်တွင်းမှာပြည်သူတွေတွန့်ကျင်မှုကြင်ရိတ်ခဲ့မလားမြန်မာဒီတိုင်းရင်းလုပ်ငန်းရှင်တွေအတွက်အတားအဆီးဖြစ်မလားသူတို့ရောအပိယဘယ်လောက်ရောက်နှံတယ်လဲဆိုတာတစ်ချက်ပြောပါဆရာကြီ
းအကြေကြီးဒါအဲ့လိုကိုတို့လို့ဒါဓမ္မရေးဆိုင်ကြီးနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံလာတယ်ဆိုလို့ရှိပြီးအမှန်ပြည်သူတွေတက်တော်တော်များပို့ကောင်းတယ်ဘာလို့လဲဆိုတော့အလောက်ကန်ခွန်လိုင်းတွေအများကြီးပေါ်လာမယ်technology တွေကျွန်တော်တို့ရမယ်သူတို့ရှိရအဲ့တော့ဒါမျိုးကိုခရိုနီဆိုတဲ့ပုံစံတွေဂျပန်ရင်းနှီးမြှုပ်နှံသူတွေလုပ်ငန်းကြီးတွေမှာတွဲလုပ်ရင်းနဲ့လုပ်တယ်လို့ချင်းအဲ့ဒါလည်းပေါ့ဒါဆိုရင်ကောင်းတာပဲကောင်းလာနိုင်တာပဲဟိုဘယ်လိုပြောလဲပြိုင်နေနီးနေတဲ့ဂျပန်ကိုတားလို့မရပါဘူးသူဘယ်လိုမှမပြိုင်နိုင်ပါဘူးသို့တော်သို့တော်ပြောတယ်လို့ပေါ့အတားဆီးဖြစ်နေတယ်လို့ပြောမယ်ဆိုလို့ရှိရင်ဘယ်လိုနေရာရှိနိုင်လဲဆိုတော့ဥပမာသူကမြေတွေလုံကြီးအုပ်ထားတယ်မြေသိမ်းတွေကြီးနေတယ်နောက်တကယ့်အချက်ချကြတဲ့နေရာတွေကိုဒီဒီလူတွေလက်ထဲမှာရှိနေတယ်အဲ့ဒါအဲ့လိုနေရာတွေကိုခုနပြောတဲ့နိုင်ငံရင်းမြစ်မှာလိုတဲ့လူတွေကအဲ့နေရာဝင်မတိုးနိုင်ဘူးဈေးကြီးနေတယ်အဲ့ဒီနေရာကိုအဲ့လိုလောက်ဈေးကြီးတာမျိုးလည်းမငင်းနည်းနဲ့ကြည့်ရမလို့ဒါကတဘာဝပဲအဲ့ဒါမျိုးအစိုးရဝင်ရှင်းပေးလीသူကဝင်ရှင်းပေးတဲ့နည်းတွေရှိပါတယ်မူဝါဒရှင်းလင်းလင်းနဲ့ဒါတွေကိုဟိုပြပြသားနဲ့လုတ်ပြလို့ရှင်းရပါတယ်ဒါကြောင့်ဒီအဲဒိုင်းနာခရိုနီတွေဆိုတာဒီရင်းနှီးမြစ်နယ်တို့အတွက်ဒီအကြောင်းမျိုးရောက်ကြတဲ့တော့ဒါအတားအဆီးဖြစ်နေတော့ပါဘူ
းဆရာနောက်ဆုံးဖြည့်ပေးစီရင်တာက ethical investment အနောက်နိုင်ငံတွေတချို့ကတော့ ethical ဖြစ်ရမယ်စီးပွားရေးအမြတ်တစ်ခုတည်းကိုမကြည့်ပဲနဲ့လူမှုရေးအားဖြင့်မလုပ်အပ်တဲ့ကိစ္စတွေကိုမလုပ်မိအောင်ထိန်းသိမ်းရမယ်ဆိုရယ်စံတွေနဲ့တိုင်တာကြပါတယ်ဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုကို ethical ဆီလောင်းကဆရာအကျဉ်းဆုံးတိုင်တာပေးပါတော့ဆိုလို့နဲ့
ကျွန်တော်တို့ဟိုဖတ်ဖူးသမီးအတူဖူးသမီးကျုပ်ဖူးသမီးဆိုလို့ရှိရင်စီးပွားရေးလုပ်ငန်းကျွေးရလုံငန်းဆိုတော့ကိုအကျိုးမြတ်တဲ့မှာပါပဲဘယ်နိုင်ငံမှာဘယ်လူမျိုးမှာဘယ်ကုမ္ပဏီမှာမလုပ်ပါဘူးဗျာအဲ့တော့သူတို့လည်းသူအကျိုးမြတ်ရှိအောင်လုပ်ရလုပ်မှာပေါ့ဗျာဒါကတော့ကျွန်တော်ကထည့်တွင်ပါပဲဘုသောဆော့ဆော့ပြေ ethical point of view ကနေပြောကြစကားနာဆိုလို့ရှိရင်လာသမျှနိုင်ငံညာယင်းနိမ့်နံမှုတွေမှန်တဲ့လာသမျှတွေတဲမှာဂျပန်နေရဲ့ ethical standard ကသူများနိုင်ငံတွေလောက်သို့သောဘဝဆိုတော့ကျွန်တော်တို့မတွေ့ဘူးပါဘူးအဲ့တော့ကျွန်တော်တော့တခြားနိုင်ငံတွေဆိုရင်လို့ဆိုရင်ကတိတ်မရှိဘူးလို့ထင်ပါတယ်။တို့ရဲ့ဆိုတဲ့ ethical ကျွန်တော်တို့ပို့ဆိုတဲ့နိုင်ငံတွေတောင်မှကျွန်တော်တို့ဘာမှမလုပ်နိုင်ဘူးကြည့်နေရသေးတာ။ဂျပန်အဲ့လိုလွတ်လပ်ဆိုလုပ်တယ်မျိုးတိတ်မတွေ့ရပါဘူး။ဒါကြောင့်ကျွန်တော်တို့ကဟိုတခြားနာမည်တွေတော့တခြားနိုင်ငံနာမည်တွေတော့ထည့်ပြောလို့မကောင်းဘူးပေါ့နော်။အဲ့ဒါကြောင့်ကျွန်တော်တို့ဂျပန်လေလာပြီးအစီရင်နေမျိုးနာမှုဆိုတာဟာတဲ့အဲ့ဒီ ethical point of view ကနေကြည့်ရင်လည်းကျွန်တော်တို့လက်ခံလိုက်နိုင်လောက်တဲ့အနေအထားမျိုးဖြစ်လာနိုင်ပါတယ်ဆိုတာကတော့ညှင်းလင့်လို့ရတယ်ဘောနော်
ဦးကျော်စန်းသားရဲ့ဒီမြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါဒီအစီအစဉ်ကိုကြာတာပတင်းနဲ့မနေ့ပိုင်းမှာလည်းပြန်ပြီးထုတ်လွှင့်ပေးပါရရှင
်ဗီအိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ပြည်ဝင်မြန်မာပိုင်းအစည်းအဝေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့တပတ်အတွင်းအားကစားသတင်းတွေကိုထုတ်လွှင့်ပေးပါမယ်။ကိုရန်နိုင်စူးစီးတင်ပြထားပါတယ်ရှင
်။ Real Madrid တိုက်စစ်မှု Gareth Bale ဟာ Real Madrid အသင်းနဲ့စာချုပ်အစ်ထတ်ချုပ်လိုက်ပြီဖြစ်ပါတယ်။ဒါကြောင့် Bale ဟာReal Madrid အသင်းမှာ2022ခုနှစ်ထိဆက်ပြီးတော့ရှိသွားမှာဖြစ်တယ်လို့ Real Madrid အသင်းကကြေညာလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကပဲ Barcelona တိုက်စစ်မှု Neymar က Barcelona နဲ့စာချုပ်ထပ်တိုးလိုက်တာကြောင့်အခုလို Bale နဲ့ Real အသင်းတို့စာချုပ်ထပ်ချုပ်နိုင်လိုက်တာဟာ Real အသင်းနဲ့နီးပြ Zidane အတွက်တော့သတင်းကောင်းလို့ပြောရမှာပါဒါပြန် Real အသင်းဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာလဲကွင်းလယ်လူ Modric Toni Kroos နဲ့ Busquets တို့နဲ့လဲစာချုပ်တက်တန်းတွေထပ်တိုးနိုင်ခဲ့ပါတယ်ခင်ဗျာကဘာကြောင့်ဘောလုံးသမားမာရာဒေါနာရဲ့ပြတိုက်ကိုအာဂျင်တီးနားနိုင်ငံဘွေနိုစာရက်စ်မြို့မှာဖွင့်လှစ်ပါပြီမာရာဒေါနာအရင်ကနေသွားတဲ့အိမ်ကိုသူ့ရဲ့ပြတိုက်အဖြစ်နဲ့ဖွင့်လှစ်တာဖြစ်ပြီးတော့ဒီပြတိုက်ကိုတော့ The House of God ဘုရားသခင်ရဲ့အိမ်လို့နာမည်ပေးထားပါတယ်ဒီအိမ်ကတော့ဆယ်ကျော်သက်အရွယ်မှာမာရာဒေါနာကြီးစားဘောလုံးသမားဘဝကိုစပြောင်းပြီးအာဂျင်တီးနိုးဂျူနီယာအသင်းအတွက်စကားစားတဲ့အချိန်မှာနေသွားတဲ့အိမ်ဖြစ်ပြီးတော့1988ကနေ80ခုနှစ်အထိဒီမှာနေသွားတာပါဒီအိမ်ကိုဝယ်သွားတဲ့သူကလည်းသူ့ရဲ့ကျေးဇူးဘောလုံးသမားဖြစ်တဲ့ပထမဆုံးစာချုပ်ချုပ်ခဲ့တဲ့ Argentinos Juniors အသင်းကနီးပြကဝယ်ခဲ့တာပါ Cesar Perez ကဒီပြတိုက်ကိုလှုပ်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် Recortes cosas que se fueron recopilando con los años pudimos
လွန်ခဲ့တဲ့နှစ်ပေါင်းများစွာအတွင်းကျွန်တော်တို့စုဆောင်းသိမ်းစီထားတဲ့ဓာတ်ပုံတွေသတင်းစာဖြတ်ပိုင်းတွေနဲ့တခြားအရာတွေကိုပြန်ကြည့်ပြီးအဲဒီတုန်းကပုံတိုင်းကျွန်တော်တို့ပြန်ဖန်တီးထားတာပါဒါကြောင့်အခုဒီကိုလာတဲ့လူတွေအနေနဲ့အဲ့ဒီအချိန်တုန်းက16နှစ်သားပဲရှိသေးတဲ့မာရာဒိုနာဆိုတာဘယ်လိုဆိုတာကိုသိရမှာဖြစ်ပါတယ်
။ဘွေနိုစာရိစ်မြို့ကလာပတာနိုအရက်မှာရှိတဲ့ဒီပြတိုက်မှာမာရာဒေါနာရဲ့သက်ဆိုင်တဲ့ပစ္စည်းအမျိုးပေါင်း 2000 ကျော်ကိုပြသထားပါတယ်။အဲ့ဒီထဲမှာတော့မာရာဒေါနာရဲ့မိသားစုတပ်ပုံတွေသတင်းစာဖြတ်ပိုင်းတွေ1986ကမ္ဘာဖလားတုန်းကအင်္ဂလန်ကိုသွင်းခဲ့တဲ့ရာစုနှစ်ရဲ့အကောင်းဆုံးတပ်ပုံတွေပြီးတော့သူ့ရဲ့ကြေးစားဘောလုံးသမားဘုရားပထမဆုံးစာချုပ်နဲ့သူ့ရဲ့မော်တော်ဆိုင်ကယ်စတာကြီးလည်းပါဝင်ပါတယ်ဒီပြတိုက်ရဲ့အပေါ်ထက်မှာတော့မာရာဒေါနာနေသွားတဲ့အခန်းဖြစ်တယ်လို့ပြတိုက်ပိုင်ရှင်တဦးဖြစ်တဲ့အာဘာတိုပရက်စ်ကပြောပါတယ
်ဒီဒီဂိုကလည်းစပီးစတ်ဒိုဒိုမီနာကဤတင်းယုံဘန်ယူအဖွေ
ဒီဂိုကအဲ့ဒီအပေါ်ထက်ခန့်မှာနေပါတယ်အဲ့ဒီမှာအိတ်ပြီးတော့အပြင်ဘက်မှာတော့ရေချိုးကန်တစ်ခုရှိပါတယ
်ဒါပေမဲ့မာရာဒေါနာဟာဘောလုံးအကြောင်းကိုယူသစ်စွာစဉ်းစားရင်းနဲ့ပဲအိတ်မပြောတဲ့ညတွေလည်းအတော်များရှိခဲ့တယ်လို့Cesar Perez ကပြောပါတယ
်ဒီ podrás ver en las fotos lo feliz que era
အရင်ကတော့သူဘယ်လောက်ပြောခဲ့တယ်ဆိုတာဓာတ်ပုံတွေမှာတွေ့နိုင်ပါတယ်ဒီက18နှစ်ပဲရှိသေးပြီးခလေးသာသာပါဒါရီအားလုံးကိုကျွန်တော်တို့သူ့ကိုချစ်တဲ့စိတ်ကျွန်တော်တို့ရဲ့နှလုံးသားနဲ့ဖန်တီးထားတာပါဒါကကျွန်တော်တို့တမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားကိုကိုယ်တိုင်လာပြီးဂါရဝပြုတာလည်းဖြစ်ပါတယ
်အခုလောလောဆယ်မှာတော့ဒီပြတိုက်ကိုစနေနေ့တနင်္ဂနွေနေ့တွေမှာအများပြည်သူကြည့်ရှုနိုင်အောင်ဖွင့်လှစ်ထားပြီးတော့နောက်ပိုင်းမှာတော့အချိန်တိုးပြီးဖွင့်လှစ်သွားဖို့စီစဉ်နေတယ်လို့ပြောပါရခင်ဗျာဒီကဘာဘောလုံးဖွဲ့ချုပ်ကတော့ဘောလုံးပွဲတွေမှာနိပညာအကူအညီတွေထပ်သုံးဖို့ကြိုးပမ်းလာနေပြီဖြစ်ပါတယ်မကြသေးခင်ကပဲဘောလုံးဂိုးစီးကြော်မကြော်ဆိုတာကိုဆုံးဖြတ်တဲ့ goal line technology ကိုနိုင်ငံကဘောလုံးပွဲတွေမှာအသုံးပြုလာပြီးတဲ့နောက်အခုတစ်ခါမှာလဲဘောလုံးပွဲရဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးတော့ဒိုင်းနေအနေနဲ့ဗီဒီယိုကိုပြန်ကြည့်ပြီးတော့အဆုံးဖြတ်ယူဖို့ကိစ္စကို IFAB ရဲ့အလို့ရုံဆွေးနွေးပွဲမှာဆွေးနွေးခဲ့ကြပါတယ် IFAB ရဲ့ news နဲ့ပိုင်းဆိုင်ရာ director နဲ့ Premier League ဒိုင်လူကြီးဟောင်းတူဖြစ်တဲ့ David Ellery ကတော့
Firstly it's not to get every incident every
ပထမဆုံးအနေနဲ့ဒါကဆုံးဖြတ်ချက်တိုင်းဖြစ်စဉ်တိုင်းကိုမှန်အောင်လုပ်တာမဟုတ်ပါဘူး။ဂိုးတွေ penalty ပေးတာတွေနဲ့ဒိုက်ရိုက်အနီးကပ်တွေလို့ပွဲအဖြေကိုအပြောင်းအလဲဖြစ်စေတဲ့ကိစ္စတွေအတွက်တသက်ပဲလုပ်တာပါ။ပြောချင်တာကတော့ကစားနေတာပရိသတ်တွေခန်းစားမှုအပြည့်နဲ့ကြည့်နေတာတွေကိုမရက်ချင်ပါဘူး။နှစ်မိနစ်သုံးမိနစ်တခါလောက်ရပ်ပြီးဒါကလက်ပြဘောလားဒါကတောင်းကန်ဘောလားဆိုပြီးပြန်စစ်တာမျိုးမလုပ်ချင်ပါဘူ
းဒီလိုမျိုးဗီဒီယိုနဲ့ပြန်ကြည့်ပြီးဆုံးဖြတ်တာတွေကို2019ဘောလုံးရာသီဒုတိယဝက်လောက်မှာစမ်းသပ်သွားဖို့ရှိတယ်လို့လဲဘောလုံးနည်းပညာစမ်းသပ်တီထွင်မှုဆိုင်ရာအကြီးအကဲယိုဟန်ဟိုမူလနဲ့ဒေးဗစ်အယ်လရီတို့ကပြောပါတယ်ဗီဒီယိုပြန်ကြည့်ဖို့ကိစ္စကိုဒိုင်းကပဲဆုံးဖြတ်နိုင်ပြီးတော့အဲ့ဒီအဖြစ်ပြက်ကိုလည်းကွင်းပေးမှာရှိတဲ့ TV ကနေတစ်ဆင့်ကြည့်ရမှာဖြစ်တယ်လို့ David Ellery ကပြောပါတယ
် Whenever a decision is going to be reviewed the referee will give a TV signal and that means either the video assistant is looking at it or
ဒိုင်းကပဲပြန်ကြည့်ဖို့ပြောနိုင်ပါတယ်တခြားဒိုင်းတွေအထူးသဖြင့်ဗီဒီယိုနဲ့အထောက်ကူပေးတဲ့ဒိုင်းတွေနဲ့ပြန်ကြည့်ဖို့အကြံပေးနိုင်ပေမဲ့ကွင်းလေဒိုင်းကသူ့ဆုံးဖြတ်ချက်ကိုကျေနပ်တယ်လက်ခံတယ်ဆိုရင်ပွဲကိုဆက်ကစားမှာပါကျွန်တော်တို့အနေနဲ့ပွဲရဲ့ဥပဒေတွေကိုဆက်ထိန်ပြီးဒိုင်းရဲ့အရေးပါမှုအဓိကကြောက်မှုကိုလည်းဆက်ထိန်မှုကြိုးပမ်းနေပါတယ်
။ဒိုင်းကဗီဒီယိုကိုပြန်ကြည့်တဲ့နေရာကိုဘယ်ကစားသမားကမှဝင်ခွင့်ပေးမှာမဟုတ်ပဲဗီဒီယိုပြန်ကြည့်အောင်ဟန်ဆောင်တဲ့ကစားသမားလည်းအဝါကပ်ပြတ်ခံမှာဖြစ်ပါတယ်။ဒီစမ်းသပ်မှုမှာပါဖို့အတွက်ကမ္ဘာဘောလုံးအင်အားကြီးနိုင်ငံအများပြားအပါအဝင်နိုင်ငံ10နိုင်ငံကျော်ကတရားဝင်သဘောတူလက်မှတ်ထိုးထားပြီးဖြစ်သလိုတချို့လည်းလေးလာစောင့်ကြည့်နေတော့မယ်လို့ David Ellery ကပြောပါတယ်။ဗီဒီယိုနည်းပညာအကူအညီယူဖို့ကိစ္စနဲ့ပတ်သက်ပြီးတော့နောက်ဆုံးဆုံးဖြတ်ချက်ကိုတော့2018ဒါမှမဟုတ်2019ခုနှစ်မှာဆုံးဖြတ်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်တပတ်အတွင်းအားကစားသတင်းတွေကိုဒီပုတ်တဟူးနေ့ညနေမှာထုတ်လွှင့်တဲ့ VOA TV သတင်းအစီအစဉ်မှာလည်းရုပ်သံနဲ့တကွကြည့်ရှုနိုင်ပါတယ်ကျမတို့ကြာတာပတိနဲ့မနေ့ဒီထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနှားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကို Market View တွေကကြင်ညာပေးมาဖြစ်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုမှာဒီရှေ့သတင်းပတ်အင်္ဂါနေ့အမေရိကန်သမ္မတရွေးကောက်ပွဲတွေကျင်းပဖို့မတိုင်ခင်မှာတော့ဒီမိုကရက်တစ်သမ္မတလောင်း Hillary Clinton နဲ့Republican သမ္မတလောင်း Donald Trump တို့နှစ်ဦးတယောက်နဲ့တယောက်သမ္မတလောင်းသမ္မတဖြစ်ဖို့အတွက်အရေးချင်းမရှိဘူးလို့ဆိုပြီးတော့အပြန်အလှန်ထုတ်တဲ့ဝေဖန်ရင်းနဲ့ရွေးကောက်ပွဲအတွက်အချိန်နဲ့မဲဆွဲနေကြပါတယ်။ဒီနေ့ Florida ပြည်နယ်မှာလုပ်တဲ့မဲဆွဲစည်းရုံးပွဲသုံးခုမှာ Trump က Clinton ဟာဒီသူနိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့တဲ့၄နှစ်တာကာလအတွင်းမှာအမျိုးသားလုံခြုံရေးနဲ့ပတ်သက်ပြီးတော့ဒီထိခိုက်စရာဖြစ်ခဲ့တဲ့ကိစ္စတွေနဲ့စုံစမ်းစစ်ဆေးခံရတဲ့ဆိုတာကိုထောက်ပြပြီးတော့ Clinton ကိုဝေဖန်သွားပါတယ်။ဒီနောက်ဆုံးလူလူသဘောထားစစ်တမ်းတွေအရာကတော့လူလူထောက်ခံမှုသူတို့နှစ်ဦးကြားမှာတိတ်ပြီးတော့မကွာတော့ပါဘူးရှင်။ Iraq နိုင်ငံမှာစစ်မျိုးကို IS သေးကြတဲ့လက်ထက်ကနေပြန်လည်သိမ်းယူဖို့ကြိုးစားနေတဲ့ Iraq တပ်ဖွဲ့တွေဟာဒီကနေ့ရာသီဥတုဆိုးနေတာကြောင့်ရှေ့ဆက်ဖို့အခက်အခဲရှိနေသလိုမြို့သိမ်းတိုက်ပွဲပို့ပြီးတော့ပြင်းထန်လာနေတာနဲ့အမျှအရက်သားပြည်သူတွေရဲ့လုံခြုံရေးအကြီးအကျယ်စိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့အကူအညီပေးရေးအဖွဲ့တစ်ခုကသတိပေးလိုက်ပါတယ်။အဆိုးဆုံးအခြေအနေကိုရင်ဆိုင်ဖို့ကြိုးစားနေရတဲ့အကြောင်းနဲ့အရက်သားပြည်သူတပ်သားနှစ်သိမ်းရဲ့ဘဝတွေထိခိုက်နိုင်တဲ့အနေနဲ့ကြုံနေရပြီး Iraq နိုင်ငံတစ်ခုလုံးရဲ့အနာဂတ်ဟာဆိုရင်ရတဲ့အခြေအနေမှာရှိနေတယ်လို့ဒုက္ခသည်ဆိုင်ရာနော်ဝေကောင်စီကပြောဆိုလိုက်တာဖြစ်ပါရဲ့ရှင်။တောင်ကိုရီးယားဝန်ကြီးချုပ်နဲ့ထိတ်တန့်ဆွေးရအရာရှိနှစ်ဦးကိုသမ္မတပတ်ကွန်ဟီကယာရုကနေအပြောင်းလဲလုပ်လိုက်ပါရယ်။ဒီလိုအပြောင်းလဲလုပ်လိုက်တဲ့အပေါ်မှာစန့်ကျင်သွားမယ်လို့တိုက်ခန့်တွေကတော့ဒီကနေ့ပဲကတိပြုပြောဆိုထားပါရယ်။ဒါဟာသမ္မတနဲ့အလွန်နီးကပ်တဲ့ဆက်ဆံရေးရှိသူအမျိုးသမီးတဦးရဲ့မလျော်ဩစာအသုံးချမှုပေါ်စစ်ဆေးမှုတွေလုပ်နေတာကိုအာရုံပြောင်းမှုစူးစမ်းတာဖြစ်တယ်ဆိုပြီးတော့တိုက်ခန့်တွေကပြောနေတာပါရှင်။2014ခုနှစ်မတ်လကအိန္ဒိယသမုဒ္ဒရာထဲမှာပြတ်ကျသွားတဲ့မလေးရှားခီးသက်တင်လေယာဉ်အမှတ်380ဟာပြတ်ကျချိန်မှာလေယာဉ်ကိုထိမ့်ချုပ်မောင်းနေတဲ့သူရှိခဲ့ပုံမရဘူးလို့ satellite ဂျူရူကနေဖဲယူရရှိတဲ့အချက်အလက်တွေကိုစုံစမ်းစစ်ဆေးချက်ထဲမှာဖော်ပြထားပါတယ်ရှင်
။တရင်ချင်းချုပ်ကို market view ထွေးကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှူးကမတ်သိန်းကြီးထိုက်ဖြစ်ပြီးဆက်ပိုင်းဆိုင်ရာ engineer ကတော့ Shogun Chan ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သတင်းရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနှားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမရှာဖုံပါ
This program has come to you from the Voice of America, Washington.